Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်အောက်တိုဘာလ28ရက်ဗုဒ္ဓဟူးနေ့ညဘက် VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနဲ့မှမျှသတင်းအောင်လို့ပြောပြပါမယ်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့6ရက်ဖဲလူတော်တဲ့အချိန်ဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာအရီဇိုနာပြည်နယ်မှာမဲဆွေပွဲနှစ်ခုလုပ်ဖို့စီစဉ်ထားပါတယ်။အရီဇိုနာမှာကောက်ယူထားတဲ့လူထုစစ်တမ်းတွေအရဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်ကသမ္မတထရမ့်တဲ့လူထုထောက်ခံမှုအနှဲငယ်အတားရနေပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကတော့အရီဇိုနာမှာသမ္မတထရမ့်ကဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုအနိုင်ရခဲ့တာပါ။မစ္စတာဘိုက်ဒန်ကတော့အင်္ဂါနေ့ကဂျော်ဂျီယာပြည်နယ်မှာမဲဆွေပွဲနှစ်ခုလုပ်ခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်မှာ1992ခုနှစ်ကတည်းကဘယ်ဒီမိုကရက်သမ္မတလောင်းမှအနိုင်မရခဲ့သေးပါဘူး။အဲဒီနောက်ဒီသတင်းပတ်တွင် Iowa, Florida, Wisconsin နဲ့ Michigan ပြည်နယ်တွေမှာ Mr. Biden မဲဆွေပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဒီပြည်နယ်တွေမှာ Mr. Trump အနိုင်ရခဲ့ပေမဲ့ဒီနှစ်မှာတော့ Mr. Biden အနိုင်ရမယ့်အလားအလာရှိတယ်လို့ဒီမိုကရက်တွေကယူဆထားတာပါ။ Mr. Trump နဲ့ Mr. Biden ဘယ်သူအနိုင်ရမလဲဆိုတာကိုအဓိကအဆုံးဖြတ်ပြီးမှကတော့ဒီနေ့12ခုလောက်ကမဲဆန္ဒရှင်တွေပဲဖြစ်ပါတယ်။အခုချိန်ထိဆိုရင်စာရိုက်ကနေကုဆန္ဒမဲကိုပေးပို့တာ၊လူကိုယ်တိုင်ကြိုတင်ဆန္ဒမဲပေးတာ၊စာရနီလန်းတွေနဲ့အမေရိကန်မဲဆန္ဒရှင်တန်း80ကျော်ဆန္ဒမဲပေးပြီးကြပါပြီ။ဒီအရေးအတွက်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာစုစုပေါင်းမဲပေးခဲ့ကြသူအရေးအတွက်ရဲ့ထက်ဝက်ကျော်ရှိပါတယ်။နောက်ဆုံးထွက်ထားတဲ့တနိုင်ငံလုံးလူထုသဘောထားစစ်တမ်းတွေအကြတော့မစ္စတာဘိုက်ဒန်ကသမ္မတထရမ့်တဲ့ထောက်ခံမှု800ခန့်လုံးနီးပါးအသာရနေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာသတိလင်္ကာသမ္မတဂူတာဘာယာရာဂျာဘက်ဆာနဲ့ပိုလန်ဘုံမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးပါတယ်။သတိလင်္ကာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးခက်ခဲပေမဲ့လိုအပ်တဲ့ရွေးချယ်မှုတွေလုပ်ဆောင်ရမယ်လို့အမေရိကန်ကပြောခဲ့တဲ့ပေါ်ဒါဟာသတိလင်္ကာကိုဗိုလ်ချုပ်အနိုင်ကျင့်တာပဲလို့တရုတ်ကတနင်္လာနေ့မှာပြောဆိုကန့်ကွက်ခဲ့ပြီးတဲ့နောက်ဝန်ကြီးပွန်ပေယိုနဲ့သတိလင်္ကာသမ္မတတို့တွေ့ကြတာပါ။ဒီလိုလင်္ကာပြီးရင်အိန္ဒိယသမုဒ္ဒရာအတွင်းနောက်ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Maldives ကိုပါသွားဖို့ရှိတဲ့ဝန်ကြီးပွန်ပီယိုရဲ့အခုခီးစဉ်ဟာတရုတ်အကြွေးနွန်နေနေတဲ့နိုင်ငံငယ်တွေအပေါ်တရုတ်ရဲ့လွှမ်းမိုးမှုကိုတံပြန်ဖို့စူးစမ်းချက်တစ်ခုအဖြစ်မြင်ကြပါတယ်။ငါးရက်ကြာအရှခီးစဉ်မှာဝန်ကြီးပွန်ပီယိုဟာအိန္ဒိယကိုအရင်ဝင်ခဲ့ပြီးအရင်နောက်အခုဒီလိုလင်္ကာနောက် Maldives နဲ့ကြာသပတေးနေ့မှာအင်ဒိုနီးရှားကိုခီးစက်မှာဖြစ်ပါတယ်။ဒီတော့တင်မှာပဲဝန်ကြီးပွန်ပီယိုဟာစာသာပရိနဲ့တောက်ကြနေတွေမှာဗီယက်နမ်နိုင်ငံကိုလာရောက်မယ်လို့ဗီယက်နမ်အစိုးရသတင်း website တခုမှာဒီကနေ့သတင်းတူလေးဖော်ပြထားပါတယ်။ဝန်ကြီးပွန်ပီယိုရဲ့ငိုခီးစင်ထဲမှာဗီယက်နမ်မပါတယ်လို့ဒါနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနကလည်းအတည်ပြုချက်မပေးသေးပါဘူး။ VOA အမေရိကန်တန်ပါဝင်အမေရိကန်အစိုးရနဲ့လွှတ်တော်ရဲ့ရမုံငွေထောက်ပံ့မှုနဲ့လက်ပတ်လုပ်ဆောင်နေတဲ့တခြားသတင်းဌာနတွေရဲ့သတင်းရွေးချယ်တင်ပြပုံဆိုင်ရာမူဝါဒပိုင်းပေါ်ဝင်ပြီးဆွတ်ဖက်တာကနေအကောက်အွယ်ပေးထားတဲ့စီကံတတ်မှတ်ချက်တခုကိုမိခင်အဖွဲ့အစည်းဖြစ်တဲ့ USAGM ရဲ့အကြီးအကဲကပယ်ဖျက်ရုပ်သိမ်းလိုက်တဲ့အပေါ် Republican နဲ့ Democrat Party ကြီးနှစ်စလုံးကလွှတ်တော်အမတ်တွေအပြင်းထန်ဝေဖန်နေကြပါတယ်။ VOA နဲ့အလားတူသတင်းဌာနတွေအပေါ်အစိုးရတာဝန်ရှိသူတွေရဲ့ဝင်ရောက်ဆွတ်ဖက်မှုကနေအကောက်အွယ်ပေးထားတဲ့ Firewall လို့ခေါ်တဲ့တတ်မှတ်ချက်ကိုပြန်ပြီးရုပ်သိမ်းပယ်ဖျက်လိုက်တဲ့အကြောင်း USAGM ရဲ့အမှုဆောင်အရာရှိချုပ် Michael Peck ကတနင်္လာညနှောင်းပိုင်းမှာအတိပေးထုတ်ပြန်ခဲ့တာပါ USAGM နဲ့သူ့လက်အောက်ကသတင်းဌာနတွေဟာတခြားပုံမှန်သတင်းဌာနအဖွဲ့အစည်းတွေလိုလက်ပတ်လွှတ်ဆောင်ရတာမဟုတ်သလိုအဲဒီလိုလုပ်ဖို့ရည်ရွယ်ချက်လည်းဘယ်တော့မှမရှိခဲ့ဘူးလို့ Michael Peck ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ဒါပေမဲ့လည်း USAGM ကိုစောင့်ကြည့်ကြည့်ကြရတဲ့အောက်လွှတ်တော်နိုင်ငံရေးကော်မတီခေါင်းဆောင်တွေကတော့ဒီ Firewall ရဲ့အခြေခံအုံမြင့်ဖြစ်တဲ့ဥပဒေတွေအပေါ် Michael Peck ရဲ့ထုတ်ပြန်ချက်ကတက်ရောက်မှုမရှိဘူးလို့ပြောပါတယ်ကွန်ဂရက်လွှတ်တော်ကပဲဒါကိုအပြောင်းအလဲလုပ်နိုင်ပြီးတော့မိုက်ကယ်ဖက်ကီရဲ့တစ်ဖက်သက်လှုပ်ဆောင်ချက်ဟာဒီသတင်းဌာနတွေအပေါ်ယုံကြည်ကိုးစားမှုကိုထိခိုက်စေတယ်လို့ဆိုကြပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်မှုဆက်ပြီးတက်နေချိန်မှာပဲနိုင်ငံရေးအရအဓိကအရေးပါတဲ့ဘီဟားပြည်နယ်မှာပထမကြော့ရွေးကောက်ပွဲတွေမဲဆန္ဒရှင်တန်းပေါင်းများစွာဒီကနေ့စပြီးမဲပေးနေကြပါပြီ။မဲယုံတွေကိုတတ်မှတ်ချိန်တိုင်းမှာပိုသက်စီဖြန့်တာ၊မဲလာပြီးသူတိုင်းကိုကူပူချိန်တိုင်းတာ၊လက်တွေကိုပိုသက်စီနဲ့တန့်ရှင်းတာ၊နှာခေါင်းစီးနဲ့လက်အိတ်ဝတ်မလာသူတွေကိုမဲယုံတာဝန်ရှိသူတွေကနှာခေါင်းစီးနဲ့လက်အိတ်ပေးတာစတဲ့ကိုဗစ်ကာကွယ်ရေးအစီအမံတွေချမှတ်လို့ဆောင်ပြီးတော့မဲပေးပွဲလုပ်ကြတာပါ။မဲဆန္ဒရှင်တွေအနေနဲ့မဲသွားပြီးတဲ့အခါအထူးပဲသတိထားကြဖို့ပြည်နယ်တွင်တခြားတနေရာတစ်ခုမှာလုပ်တဲ့မဲဆွေပွဲတွင် ဝန်ကြီးချုပ်နေရင်ဒရာမိုဒီကတိုက်တွန်းပြောဆိုပါတယ
်အာဂျ पहले चरण का मतदान चल रहा है
जहां यहां တင်တဲ့တချို့ဒေသတွေမှာပထမကြော့မဲပေးတာတွေစတင်နေပါပြီမဲပေးနေကြတဲ့မဲဆန္ဒနယ်မြေတွေကကျွန်တော်မိတ်ဆွေအားလုံးကိုပန်ကြားပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုကိုတားဆီးကောက်ွယ်ဖို့လိုအပ်တဲ့ဂရုပြုလှုပ်ဆောင်မှုအားလုံးကိုလိုက်နာလှုပ်ဆောင်ကြပါခင်ဗျာလို့ဝန်ကြီးချုပ်မိုဒီကဟိန္ဒီဘာသာစကားနဲ့တိုက်တွန်းပြောဆိုတာပါအိန္ဒိယနိုင်ငံမှာတတိယလူဦးရေအများဆုံးဖြစ်ပြီးအစင်းရဲဆုံးပြည်နယ်တွေကတခုဖြစ်တဲ့ဘီဟားပြည်နယ်မှာကိုဗစ်ရောဂါကူးစက်သူ2,000ကျော်ရှိထားပြီးဒီအခြေအတွက်ဟာပိုပြီးချမ်းသာတဲ့ပြည်နယ်တွေဖြစ်ကြတဲ့မဟာရာစထရာနဲ့အန်ဒရာပရဒေ့ရှ်ပြည်နယ်တွေမှာကူးစက်မှုအောက်ကျော်နေပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသစင်အောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံကကိုယ်စားလှယ်တချို့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်လူကိုယ်တိုင်ပါဝင်တယောက်ဆွေးနွေးတဲ့အစည်းအဝေးအလုံးကိုဖျက်သိမ်းကြောင်းကုလသမဂ္ဂအဖွဲ့ကကြေညာလိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံသဘာပတိ Volkan Bozkir ကအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံကိုအင်္ဂါနေ့ကပြီးပို့တဲ့စာမှာကုလသမဂ္ဂကျန်းမာရေးဌာနရဲ့အကြံပြုချက်အရလူကိုယ်တိုင်တယောက်တဲ့အစည်းအဝေးတွေကိုအခုလိုဖျက်သိမ်းရတာဖြစ်ကြောင်းပါရှိပါတယ်။သူရဲ့စာမှာပဲအဖွဲ့ဝင်နိုင်ငံလေးလို့ဖော်ပြထားခြင်းမရှိပေမဲ့အမည်မဖော်လိုတဲ့တန်တမန်တချို့ကအာဖရိကတိုင်းနီဂျဲနိုင်ငံကလို့ပြောပါရယ်ကုလသမဂ္ဂရဲ့လမ်းညွှန်မှတ်တမ်းစာအုပ်အရကုလသမဂ္ဂဆိုင်ရာနီဂျဲအမြဲတမ်းကိုယ်စားလှယ်ရုံးမှာတမ်မတ်ဂျီအက်ဒူအာဘာရီနဲ့အတူဝန်ထမ်း18ယောက်ရှိပါရယ်ယောဂါချီယာခန်လိုက်တာကိုခက်မြန်မြန်နဲ့ထိထိရောက်ရောက်လုပ်နိုင်မယ်လို့ခန့်မှန်းထားကြောင်းအထွေထွေညီလာခံပြောခွင့်ရဘရန်ဒန်ဗာမာကပြောပါရယ်မကြသေးခင်တရင်ဘက်တွေတဲ့လူ1300ကနေ1400အကြာဝင်ကွင်းကပ်ပြားတွေအသုံးပြုပြီးကုလသမဂ္ဂအဆောက်အဦတွေနေ့စဉ်ဝင်ရောက်လေးရှိတယ်လို့ကုလပြောခွင့်ရစတီဗင်ဒူဂျာရက်ကပြောပါတယ်ရှင်။မနေ့အင်္ဂါနေ့ကအထီးပြီးခဲ့တဲ့တရင်ဘက်ထဲကမ္ဘာတဝန်းကိုဗစ် -19 ကြောင့်သေဆုံးသူ4000အပါအဝင်ကိုဗစ် -19 ကူးစက်ခံရသူ 2.8 သန်းစံချိန်တင်ရှိခဲ့တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကပြောပါတယ်။ကူးစက်မှုအသေထဝက်နီးပါးကဥရောပတိုင်းမှာဖြစ်ပွားခဲ့ပြီးစုစုပေါင်း 1.3 သန်းကျော်ရှိပါတယ်။CNN အချက်အလက်တွေအရအမေရိကဒေသတွေမြေထဲပင်လယ်အရှေ့ပိုင်းနဲ့အာဖရိကဒေသတွေမှာလည်းကူးစက်မှုနှုန်းကမြင့်တက်နေရပါအရှေ့တောင်အာရှဒေသမှာတော့ကူးစက်မှုနှုန်းကျဆင်းလာနေပါတယ်ပစိဖိတ်အနောက်ပိုင်းဒေသမှာတော့ပြီးခဲ့တဲ့9ရက်အတွင်းကူးစက်မှုနှုန်းနဲ့သေဆုံးနှုန်းကအနည်းငယ်ကျဆင်းပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာကူးစက်မှုအများဆုံးဖြစ်ပွားခဲ့တဲ့နိုင်ငံတွေကတော့အိန္ဒိယအမေရိကန်ပြင်သစ်ဘရာဇီးလ်နဲ့ဗြိတိန်နိုင်ငံတွေဖြစ်ပါတယ် Johns Hopkins Coronavirus သုတေသနစင်တာရဲ့ထုတ်ပြန်ချက်အရAmerican ပြည်ထောင်စုမှာနေစဉ်ပုံမှန် 9,000 ကျော်နဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာကူးစက်ခံရသူက 5,000 ကျော်စံချိန်တင်ရှိပါတယ်။အခုအခါမှာ American အနောက်အလယ်ပိုင်းဒေသ Illinois ပြည်နယ်မှာကူးစက်မှုနှုန်းကအလျင်အမြန်မြင့်တက်နေရလဲဖြစ်ပါတယ်။ American တနိုင်ငံလုံးအခုအချိန်ထိကူးစက်မှုနှုန်း 8,900 ကျော်ရှိပြီးသေဆုံးသူက 22,600 နီးပါးရှိပါတယ်။တစ်ချိန်တည်းမှာပဲကာကွယ်ဆေးထုတ်လုပ်ဖို့ဂျာမန်ကုမ္ပဏီ BioNTech နဲ့အတူကြိုးပမ်းနေတဲ့ American ဆေးဝါးကုမ္ပဏီ Pfizer ကကာကွယ်ဆေးနောက်ဆုံးအဆင့်ဆန်းသတ်မှုမှာလုံလောက်တဲ့ဆန်းသတ်စစ်ဆေးမှုအချက်အလက်တွေအခုအချိန်ထိအပြေအဝမရသေးဘူးလို့ပြောပါတယ်ရှင်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကူးစက်သူ 43,800 ကျော်နဲ့ကူးစက်သူပေါင်းက 8,000 နီးပါးရှိပြီဖြစ်ပါတယ်။မြို့တော်ညူးဒေလီမှာလည်းဒီကနေ့တရက်ထဲကူးစက်တဲ့သူ 4,850 ကျော်နဲ့တရက်တာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။အခုထိကိုဗစ် -19 ကြောင့်သေဆုံးသူစုစုပေါင်း 32,000 ကျော်ရှိပါတယ်။တကဘာလုံးအတိုင်းအတာနဲ့ American ပြီးရင်အိန္ဒိယကကူးစက်မှုဒုတိယအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးမလာနှောင်းပိုင်းကအရေးပေါ်အခြေအနေကြီးညာထားတာကိုနိုဝင်ဘာလကုန်ထိထပ်ပြီးတော့တိုးမြင့်မှုဒီကနေ့ကက်ဘိနက်မှာသဘောတူလိုက်တယ်လို့အစိုးရပြောခွင့်ရကပြောပါတယ်။ထိုင်းမှာအခုထိယောဂကူးစက်သူ 3,959 ရောင်းနဲ့သေဆုံးသူက59ရောင်းရှိပါတယ်။ဧပြီလကတည်းကလေရင်ခီးစဉ်တွေပိတ်ထားပြီးမကြသေးခင်ကမှပြပခီးသွားတွေကိုပထမအကြိမ်စပြီးတော့လာရောက်ခွင့်ပြုထားပါတယ်။အင်ဒိုနီးရှားမှာဒီကနေ့ကူးစက်သူ 4,000 ကျော်ထပ်ပြီးတွေ့ရာကြောင့်ကူးစက်သူပေါင်း 4,000 ကျော်နဲ့သေဆုံးသူပေါင်းက 13,600 ကျော်ရှိပါတယ်။ဖိလစ်ပိုင်မှာကိုဗစ် -19 ကူးစက်သူစုစုပေါင်း 3,500 ကျော်နဲ့အခုထိသေဆုံးသူပေါင်းက 9,100 ကျော်ရှိပါတယ်။အရှေ့တောင်အာရှ မှာအင်ဒိုနီးရှားပြီးရင်ဖိလစ်ပိုင်ကကိုဗစ် -19 ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်ရှင်။ဗီယက်နမ်ကမ်းရိုးတန်းဒေသကိုဒီကနေ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းမိုလာဗီဝင်ရောက်တိုက်ခတ်ခဲ့တဲ့အတွေ့အနည်းဆုံးလူနေဦးသေဆုံးပြီးတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးနေပါတယ်။ပြင်းအားတနာကြီးကိုမိုင်80ကျော်နဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့ဒီမုန်တိုင်းကြောင့်တစ်ပင်တွေပြူလဲအိမ်အမိုးတွေလန့်ထွက်ပြီးတော့ခြံစည်းတွေလည်းပျက်စီးခဲ့ရပါတယ်။အင်္ဂါနေ့ကကမ်းဘက်ကိုပြန်လာတဲ့ငါးဖမ်းဆက်လေးတစ်စီးနှိမ့်ယူခဲ့တာကြောင့်ငါးဖမ်းသမား26ယောက်ပျောက်ဆုံးနေတဲ့အတွေ့ရေတဲတင်မော25ကူညီရှာဖွေပေးနေတယ်လို့အစိုးရကပြောပါတယ်။ဒီတိုင်ဖုန်းမုန်တိုင်းမိုလာဗင်မတိုက်ခတ်ခင်ကူညီကယ်ဆယ်ရေးအတွေ့စစ်တပ်ကတပ်ဖွဲ့ဝင်25,000လောက်ပြင်ဆင်ထားခဲ့တယ်လို့ရဟတ်ယင်တွေနဲ့ကုန်းရီနှစ်တန်အသုံးပြုနိုင်တဲ့ယင်တွေကိုလည်းအစင်သင်ပြင်ထားခဲ့ပါတယ်။မုန်တိုင်းတိုက်ခတ်နိုင်တဲ့လမ်းကြောင်းတစ်လျှောက်ဒေသခံတွေကိုဘေးလွေရာပြောင်းရွှေ့ပေးခဲ့ပြီးတခြားသူတွေကိုလည်းနောက်ထပ်အမိန့်တစုံတရာမထုတ်ပြန်မချင်းအိမ်တွေထဲမှာပဲနေကြဖို့ပြောကြားထားပါတယ်။ဒီနှစ်အတွင်းဗီယက်နမ်မှာဝင်ရောက်တိုက်ခတ်တဲ့မုန်တိုင်းကိုကူးရှိနေပြီးဖြစ်ပြီးအခုမိုလာဗီမုန်တိုင်းကနှစ်ပေါင်း20အတွင်းမှာအင်အားအပြင်းဆုံးကြုံရတဲ့မုန်တိုင်းဖြစ်ပါတယ်။ဗီယက်နမ်မှာအောက်တိုဘာလအစောပိုင်းကတည်းကမိုးကြီးတာကြောင့်ဆယ်စုနှစ်အတွင်းမှာအဆိုးဆုံးရေကြီးရေလျှံမှုတွေနဲ့ကြုံတွေ့ရတယ်လို့မြေပြူတာတွေလည်းရှိခဲ့ပါတယ်ရှင်။တို့ရာရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ရေကောက်ပွဲအပြောင်းအလဲဖြစ်သွားစေဖို့အမေရိကန်ပြည်သူတွေရဲ့အမြင်စစ်တမ်းမှာနောက်ကလိုက်နေရတဲ့သမ္မတဒေါ်နယ်ထရန့်တယောက်ပြိုင်ဘက်ဒီမိုကရက်တစ်ကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ရဲ့သားစီကရတယ်လို့ဆွဆွဲထားတဲ့အီးမေးလ်တွေကိုအံအားသင့်စရာအောက်တိုဘာဖြစ်ရက်သတင်းအဖြစ်အသုံးပြုခဲ့ပါတယ်။2020ခုနှစ်အံအားသင့်စရာအောက်တိုဘာဖြစ်ရက်သတင်းတွေဟာအရင်ရေးကောက်ပွဲတွေနဲ့နှိုင်းရှင်ရင်ဘလို့ရှိတယ်လဲဆိုတာကို Brian Patton သတင်းပေးပို့ထားပါတယ်။ကျွန်တော်ငိမ့်ချန်ကပြောပြမှာပါ။ Democratic သမ္မတလောင်း Joe Biden ရဲ့သား Hunter Biden စီကရတယ်လို့ဆွဆွဲထားတဲ့ email တွေကိုသမ္မတ Trump မဲဆွယ်စီယုံရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဒီ email တွေထဲမှာပြောထားတာက Ukraine ဆိုင်ကုမ္ပဏီ Verisma ကသမ္မတ Obama အစိုးရလက်ထက်တုန်းကဒုသမ္မတ Joe Biden စီကနေမျက်နှာသာရစေဖို့ငွေကြေးအမြောက်အများသားဖြစ်သူ Hunter Biden ကိုပေးခဲ့တယ်လို့យေးသားထားတာပါဒီကိစ္စနဲ့ပတ်သက်ပြီးပြီးခဲ့တဲ့နောက်ဆုံးစကားစစ်ထိုးပွဲမှာလဲ Trump က Biden ကိုအဲ့ဒီကိစ္စတိုက်ရိုက်ပြောခဲ့ပါတယ
် So horrible emails
အရန်ဆိုးရတဲ့ email တွေထဲမှာခမားနဲ့ခမားမိသားစုတွေငွေတွေအများကြီးရတယ်လို့ပါပါတယ်အဲ့ဒါတွေဖြစ်တဲ့အချိန်မှာခမားကဒုသမ္မတမလားလို့ပြောသွားတာပါ Biden ကအခုလိုအကျင့်ပြတ်ခြားစားမှုဆွဆွဲတာတွေကိုညှင်းဆိုပြီးအာယုံလွှဲနေတာလို့ပြောပါတယ
် There's a reason why he's
သူအခုလိုအရေးမရအဖက်မရတွေကိုလိုက်ပြောနေတာအကြောင်းရှိပါတယ်။ဘာလို့လဲဆိုတော့အရေးကြီးပြီးအတိတ်ပဲရှိတဲ့ကိစ္စတွေကိုမပြောချင်လို့ပါလို့ပြောသွားတာပါ။ Hunter Biden အပေါ် Trump မဲဆွယ်စီယုံရေးအဖွဲ့ကအာယုံဆိုင်တဲ့အချိန်ဟာရွေးကောက်ပွဲနေ့နာနီးနေပါပြီ။ Rice တက္ကသိုလ်ကပေါမောက်ခ Mark Jones ကအခုအခါမှာအချိန်ကလည်းတိတ်မရှိတော့ပါဘူး။လက်ထဲမှာရှိသမျှညှားတွေအကုန်ပြည့်ရတော့မှာပါ။ဘလောက်ပဲတိတ်တိတ်စူးစမ်းရမှာပါလို့ပြောသွားတာပါ။အန်အားသင့်စရာအောက်တိုဘာဖြစ်ရဲဆိုတဲ့စကားလုံးကို1980ပြည့်နှစ်တွေကစတင်ဖန်တီးအသုံးပြုခဲ့တာဖြစ်ပြီးတော့အဲ့ဒီတုန်းကသမ္မတဂျီမီကာတာဟာအီရန်နိုင်ငံကအမေရိကန်တစားခံတွေရွေးကောက်ပွဲမတိုင်ခင်ပြန်လွှတ်ပေးဖို့ပြုတ်ဝက်ညှိနှိုင်းနေခဲ့တာပါနောက်ဆုံးဆွေးနွေးပွဲတွေပြတ်ပြားသွားခဲ့ပြီးရော်နယ်ရီဂန်ရွေးကောက်ပွဲနိုင်သွားခဲ့ပါတယ်2016တုန်းကလည်းဒီမိုကရက်ဟီလရီကလင်တန်နဲ့ရှင်ပြိုင်နေချိန်အန်အားသင့်စရာအောက်တိုဘာဖြစ်ရဲနှစ်ခုဖြစ်ခဲ့ပါတယ်Trump ရဲ့အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားပြောဆိုတဲ့အတန်အတွင်းထတာတွေထွက်ပေါ်လာခဲ့ပြီးအဲ့ဒီလနှောင်းပိုင်းမှာပဲအရေးကြီးအချက်အလက်တွေအတွက်ကိုပိုင် eBay အသုံးပြုခဲ့တဲ့ Clinton အပေါ် FBI ကစုံစမ်းစစ်ဆေးဖို့ပြန်လည်လှုပ်ဆောင်ခဲ့တာကလည်းထိတ်တန့်သတင်းဖြစ်ခဲ့ပါတယ်။ဒီနှစ်မှာတော့ Hunter Biden ရဲ့ email တွေလို့ဆွဆွဲထားတဲ့ကိစ္စမှာရုရှားပါဝင်ပတ်သက်တယ်လို့ဆွဆွဲမှုဟာလည်းဒီကိစ္စအပေါ်ယုံကြည်မှုကိုထိခိုက်စေခဲ့ပါတယ်။တခြားအကြောင်းတွေကတော့ယူကရိန်းအပေါ်ဖိအားပေးပြီးဒီမိုကရက်တစ်ပြိုင်ဘက်ရဲ့မကောင်းတဲ့အချက်တွေကိုဖော်ထုတ်ဖို့ကြိုးစားတာကြောင့်ထရမ့်ကိုယာရုကဖြုတ်ချဖို့ဆွဆွဲပစ်တင်တာတွေလည်းဖြစ်ခဲ့ပြီးထရမ့်ဟာအမေရိကန်မှာအခွန်အနေနဲ့ပဲပေးပြီးတရုတ်မှာဒေါ်လာတန်ပေါင်းများစွာရခဲ့တယ်လို့သတင်းတွေကလည်းထွက်နေတာပါ George Washington တက္ကသိုလ်ကလာရာဘရောင်းကဒီဖြစ်ရတဲ့ကြောင့်ဂျိုးဘိုင်ဒန်ရဲ့ကိုယ်စားလှယ်လောင်းအခြေအနေသမ္မတဖြစ်နိုင်တဲ့အခြေအနေကိုမေးခွန်းထုတ်လာစေတဲ့အထီးမဖြစ်စေပါဘူးဒီသမ္မတလက်ထက်မှာဖြစ်ခဲ့တဲ့အငင်းပွားမှုတွေအရှုပ်ထွေးတွေလောက်အထီးကိုရောက်မလာတာပါလို့ပြောသွားတာပါအန်အားသင့်စရာအောက်တိုဘာဖြစ်ရက်တွေမှာ ဒီလအစောပိုင်းကထရမ့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ကိစ္စလည်းပါဝင်ပြီးဒီဖြစ်ရကြောင့်သမ္မတကပေါ့ပေါ့တန်တန်ပြောနေပေမဲ့လည်းကိုရိုနာကပ်ရောဂါအပေါ်အာရုံပြန်စိုက်လာစေခဲ့ပါတယ်ခင်ဗျာ
တဲ့မှနေတဲ့ရခိုင်ပြည်နယ်ရေတိတ်တောင်မြို့နယ်မှာနိုင်ငံတကာကြက်ချင်းတီအဖွဲ့ရဲ့ကယ်ဆယ်ရေးပစ္စည်းတင်ဆောင်လာတဲ့ဆက်လီသည်ပြစ်ခတ်ခံရမှုကြောင့်အနည်းဆုံး2ယောက်သေ2ယောက်တန်ရာရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။တပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရေတိတ်တောင်မြို့နယ်မှာဒီကနေ့အစောပိုင်းကစစ်ရှောင်ဒုက္ခသည်တွေအတွက်ကူညီပစ္စည်းတွေတင်ဆောင်လာတဲ့ဆက်လီသည်ပြစ်ခတ်ခံရတာကြောင့်တေကြီးတန်ရာရသူတွေရှိခဲ့တဲ့အကြောင်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ရသိတောင်မြို့နယ်စပူကျွန်းဂျင်းကျောရွာနီးကယ်ဆယ်ရေးပစ္စည်းတင်ဆက်လီပြစ်ခတ်ခံရတာလို့လဲဒေသခံတွေကပြောပါတယ
်ဆက်လီကြီးကနေမြေကြီးကနေပြစ်လိုက်တာကြာပေါင်း2ယောက်ဒီ2ယောက်တော့တန်ရနေချင်းနဲ့2ယောက်တော့ချင်းနဲ့ဒီစပူကျွန်းကန်နာမှာပြစ်တာတော့ဒီစိန်တော်ရွာနာပြစ်တာသူတို့ဒီမြေကြီးနဲ့တည်းနေပြစ်တာ
ပြစ်ခတ်ခံရတဲ့ဆက်လီဟာအပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီ ICRC ဘွဲ့ရဲ့အကူအညီပေးရေးပစ္စည်းတင်ဆောင်လာတဲ့ဆက်လီဖြစ်ကြောင်းရသိတောင်မဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကင်မောင်လက်ကပြောပါတယ
်စစ်တွေက ICRC ပြည်တင်ပြီးတော့ဒီရေတောက်မျိုးတွေမှာရှိတဲ့စစ်ကြီးချုပ်စခန်းတွေကိုတွားပြီးတော့ပို့တာအဲ့ဒါကံပြင်းရောနဲ့ပြင်ဝင်းရောကြားလုံးမှာအဲ့ဒီမြေကြီးကပြစ်လို့အဲ့ဒီမော်တော်ဝေရင်ကဟိုအမြင့်ောက်သွားတာမော်တော်အလုံးကမတွေလက်နေကြီးတွေကြားတဲ့သူတို့စီကိုဆိုတော့တူးဆုံးတယ
်ကြက်ကမှုကြောင့်ဆက်လင်းမီးလောင်ရာကတာယာရသူလူကိုကယ်ဆုတ်နိုင်တယ်လို့လဲကယ်ဆယ်ရေးဖွဲ့ဝင်လူကပြောပါတယ်အဲ
လူကတော့တယောက်ပြည်တယ်အဲ့ဒီမင်းဖြစ်ပါပဲပြောတော့ဒီထုတ်လို့ကလည်းမရဘူးတကယ်လေဒရက်ဆက်ပိနေတဲ့ချင်းကသူကလည်းကိုတော့ပြထုတ်ခဲ့ရတာပေါ့ဒါပေမဲ့အလုံးတွေပါလေတော့ပြန်မကောက်နိုင်ဘူး
တန်ရာရသူလူကို CDP ဆေးရုံမှာကုသမှုတွေလှုပ်ဆောင်နေတယ်လို့ပြစ်ကတ်မှုတွင်ဆက်လီပေါ်ပါလာတဲ့သူတူရေထဲမျောပါပျောက်ဆုံးနေတယ်လို့လဲဒေသခံတွေကပြောပါတယ်ကယ်ဆယ်ရေးဆက်လီကိုတပ်မတော်ရည်ရင်ကပြစ်ကတ်ခဲ့ကြောင်းကိုတိုင်တွေ့သူတွေကပြောဆိုနေတာနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူကိုဆက်တွေ့မေးမြန်းဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူးပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပေမဲ့မြန်မာစစ်တပ်နဲ့ AA အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာမေယူမြင့်တွင်ရေကြောင်းတွာလာမှုတွေကိုတပ်မတော်ကပိတ်ပင်ထားတာဇယက်လောက်ရှိနေပြီလို့လဲဒေသခံတွေကပြောပါတယ်။တချိန်တည်းမှာပဲရသိတောင်မြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာ AA အဖွဲ့ခြေပြုထားတဲ့ရသိတောင်မြို့နယ်အောင်သာစီကုန်းကိုလည်းတပ်မတော်ကနေဒီနေ့ရောမနေ့ကပါရဟယင်နဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကလည်းမင်းပြမြို့နယ်ခေါင်းလောင်ချောင်းကျေးရွာမှာရွှေပုံတာမြစ်ခေါ်ခေါင်းလောင်ချောင်းမြစ်တွင်ခုံမောင်းနေတဲ့တပ်မတော်ရဲရင်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်
။ဒီသတင်းနဲ့ပတ်သက်ပြီးတော့တပ်မတော်သတင်းမှန်ပြန်ရေးကော်မတီရဲ့မကြာသေးခင်ထုတ်ပြန်ချက်ထဲမှာတော့ဒီဆက်လီဟာ RCRC ဆက်လီမဟုတ်ဘဲနဲ့အေးအေးရခိုင်လက်နက်ကိုင်တို့စီးနင်းလာတဲ့ရေရင်ဖြစ်ပြီးတော့အဲ့ဒီကနေပြီးတော့တပ်မတော်ရေရင်ကိုပြစ်ခတ်တာကြောင့်မလို့ပြန်လဲတုံ့ပြန်ပြစ်ခတ်ခဲ့ခြင်းလို့ဆိုပါတယ်။ဒါပေမဲ့လည်း RCRC ရဲ့ထုတ်ပြန်ချက်မှာတော့ရသေးတော်မျိုးနဲ့ပင်တော်ကြီးရွာမြို့မှာဖြစ်ဖြစ်ခဲ့တဲ့ဒီဖြစ်ဖြစ်မှာ ICRC ရဲ့အကူအညီတွေကိုတည်ယူပို့ဆောင်ပေးနေတဲ့အငှားမော်တော်ယာဉ်တစ်စင်းပါတယ်လို့ဆိုထားပါတယ်။မော်တော်မှာ ICRC ဝန်ထမ်းတွေမပါပေမဲ့ထိခိုက်ဒဏ်ရာရသွားတဲ့ဆက်လီဝန်ထမ်းတွေအတွက်ဝန်ထမ်းစင်မကောင်းကြောင်းလည်းဖော်ပြပါရတယ်။တည်ဆုံမှုနဲ့ပတ်သက်လို့ဖော်ပြခြင်းမရှိပေမဲ့ဖြစ်စဉ်ကိုတော့ ICRC အနေနဲ့အသေးစိတ်လေ့လာသုံးသပ်နေပြီးတော့ရသေးတော်က ICRC လုပ်ငန်းတွေကိုလက်တော်ရန်နာထားတယ်လို့ဖော်ပြပါရှိပါတယ်ခင်ဗျာ။
တော်ဝိမေမာမြမရွက်ကောက်ပွဲကျင်းပဖို့ရက်ပိုင်းပဲရှိတော့ချိန်မှာ UEC လို့တို့ကခေါ်တဲ့ပြည်ထောင်စုရွက်ကောက်ပွဲကော်မရှင်အနေနဲ့တိုင်းရင်းသားတွေထိခိုက်မဲ့ဆုံးဖြတ်ချက်ကြီးတွေကိုထင်သာမြင်သာမရှိပဲချခဲ့တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကဝေဖန်လိုက်ပါတယ် HRW လို့တို့ကခေါ်တဲ့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတိုင်းရင်းသားနယ်မြေတွေအဓိကပါဝင်တဲ့မြို့နယ်15မြို့နယ်လုံးနဲ့အခြား42မြို့နယ်တစ်စိတ်တစ်ဒေသမှာရွေးကောက်ပွဲဖျက်သိမ်းလိုက်တာကဒီမိုကရေစီအခြေခံအခွင့်အရေးကိုထိပါလိုက်တာပါလို့ဒီနေ့ကြေညာချက်ထုတ်ဝေဖန်လိုက်ပါတယ်။ဘာကြောင့်အခုလိုဝေဖန်ရပြီးဘလို့ဖြစ်တင်တာကိုဒီ HRW အဖွဲ့ပြောခွင့်ရ Phil Robertson ကိုမေးရမှာအခုလိုစရှင်းပြပါတယ
်။ The UEC is not acting professionally.
UEC နေနဲ့ကိုလိုရမယ့်လုပ်ကိုတည်ကြည်စာမလုပ်နိုင်ဘူးဖြစ်နေပါတယ်။ဒီရွေးကောက်ပွဲတချို့ဖျက်သိမ်းလိုက်တဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့တိုင်းတာတစ်ခုခုအနေနဲ့ထင်သာမြင်သာရှိအောင်လုပ်ပေးဖို့ကိုသူကပြက်ကွက်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်တွေကလူများကြီးရဲ့အခွင့်အရေးပေါ်မှာကြီးမားတဲ့တယောက်မှုတွေဖြစ်နေပါတယ်။အတိအကျပြောရရင်တော့ဒီလူတွေအတွက်ကိုစားပြုမဲ့သူရွေးချယ်ပိုင်ခွင့်ဖျက်သိမ်းခံရတာဖြစ်ပါတယ်။ ဥပဒေအရဆိုရင်ဒီနေရာတွေအတွက်2022ခုနှစ်အထိဒီကွလာကြီးကိုပြန်ဖြည့်နိုင်မှာမဟုတ်ပါဘူ
း။ဒီ HRW အဖွဲ့အကြီးအကဲထဲမှာပဲအောက်တိုဘာ16ရက်နေ့မှာရခိုင်ရှမ်းကချင်မွန်ကင်းပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးကမြို့နယ်နဲ့ကျေးရွာတွေမှာအခုလိုဖြစ်သိမ်းခဲ့တာနဲ့နောက်အောက်တိုဘာ29ရက်နေ့မှာနောက်တစ်ခါချင်းပြည်နယ်ပလောဝါမြို့က64ရွာမှာဖြစ်သိမ်းခဲ့တာကြောင့်လူပေါင်း 1.5 သန်းကျော်မဲပေးခွင့်ဆုံးရှုံးသွားပြီလို့ထောက်ပြလိုက်ပါတယ်။ကျော်ခွင့်ရရောဘတ်ဆန်ကဆက်ပြီး
It really makes no sense that many of
the ဒါကလုံးဝအတိပယ်မရှိဘူးဗျ။ UC ကအခုလိုဖျက်သိမ်းလိုက်တဲ့ဒေသတွေမှာလက်နက်ကင်ပိပခါတွေမရှိဘူး။လုံခြုံရေးပြဿနာမရှိပါဘူး။ဘာကြောင့်ခုလိုဆုံးဖြတ်လိုက်တယ်ဆိုတာကိုလည်း UC ကအသေးချာမရှင်းပြပါဘူး။ဥပမာပဲခူးလိုမျိုး၊ကချင်လိုမျိုး၊နောက်တခြားနေရာအစိပ်ပိုင်းတွေပါပါတယ်။ခုလိုဖျက်သိမ်းလိုက်တာကအဲဒီကမြန်မာပြည်သူတွေအတွက်လုံးဝမတရားပါဘူး။ဒါက UC နေနဲ့တာဝန်ယူမှုတာဝန်ခံမှုမရှိဘူး။လူတွေရဲ့မဲပေးပိုင်ခွင့်ကိုထင်းထင်းဆောက်ရှောက်ပေးမှုမရှိတာကိုပြနေပါတယ်။
အဲဒီတော့ဒီပြဿနာကိုဘယ်လိုကင်တွယ်သင့်ပါလဲလို့မေးရမှာ Robertson က
It seems to us to be
ဒါကတကယ်ကိုအခြေခံပြဿနာကြီးလို့ကျွန်တော်တို့ယူဆပါတယ်။ဒါကြောင့်အစိုးရအနေနဲ့ကြားဝင်ပြီးတော့ UC ကနေသူတို့ရဲ့ဆုံးဖြတ်ချက်ကိုတည်ချာချာရှင်းပြပြီးတော့ထင်သာမြင်သာရှိအောင်လုပ်ပေးဖို့ပြောရတော့မယ့်အချိန်ရောက်နေပါပြီ။ဒီ UC ဆုံးဖြတ်ချက်တွေကပါတီတွေနဲ့နောက်ဒီမဲဆန္ဒနယ်မြေတွေမှာဝင်ပြိုင်မဲ့ကုစရီနဲ့တိုင်ပင်ပြီးမှလုပ်တာမဟုတ်ပါဘူး။ဒါဟာလက်ခံလို့မရနိုင်တာမျိုးပါ။ဒါလို့ရေးပါတဲ့ဆုံးဖြတ်ချက်မျိုးကိုခုလိုဖြစ်ခဲ့တဲ့ဆန်လုပ်တာကလုံးဝစိတ်ပျက်စရာပါ။လုံးဝတာဝန်ယူမှုမရှိဘူး။တာဝန်မချီခဲ့ဘူးဗျာ
။ဒါအပြင်နောက်ရောဘလို့အဓိကပြဿနာတွေကိုဆက်သတိထားသင့်ပါလဲလို့မေးရမှာ Robertson ကဆက်ပြီး
The actions of the UEC throughout this
ခုမဲဆန္ဒနယ်မြေတွေဖျက်သိမ်းလိုက်တာအပြင်ဒီတောက်လျှောက်လုလာတာတွေကိုကြည့်လို့ရှိရင်ဥပမာပါတီတွေကိုပေးထားတဲ့အများပြည်သူကိုအတန်လွှင့်ချိန်မှာကြီးညာချက်တွေကိုစင်စါဖြတ်တောက်တာရွေးကောက်ပွဲဆောင်ကြီးအဖွဲ့တွေနဲ့တိုက်ခန့်ဖြစ်နေတာတွေကိုကြည့်လို့ရှိရင်ဒီရွေးကောက်ပွဲဟာတရားမျှတပြီးတော့လွတ်လပ်ပါမလားဆိုတဲ့မေးခွန်းတွေနဲ့တန်တရားတွေထွက်လာစီပါတယ်။ဒါကြောင့်မို့အစိုးရနဲ့ပြည်သူတွေကဒီ UC ကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဝိုင်းတွန်းပေးဖို့လိုနေပါပြ
ီ။ဒါအပြင် Robertson ကပဲအခုလိုထင်သာမြင်သာမရှိပဲလုပ်ခဲ့တာကြောင့်ဖြစ်လာတဲ့ပြဿနာတွေကို UC ကတခြားသူတွေကိုအပြစ်လွှဲမချပဲကိုယ့်အပြစ်ကိုပြန်တာဝန်ယူဖြစ်တယ်လို့ထောက်ပြခဲ့ပါတယ
်။ The way this has happened and the lack of explanation
ဒီမှာလာဗျာ။အခုလိုရှင်းပြမှုမရှိတာရဲ့နောက်ဒီဖျက်သိမ်းလိုက်တဲ့နေရာအများစွာကအာဏာရ NLD ပါတီရိပန်းမစားတဲ့နေရာတွေဖြစ်နေတာပါ။UC နေနဲ့ပါတီဆွဲကင်းကင်းနဲ့လှုပ်ခဲရလားဆိုတာတန်တရားတွေအများကြီးကိုဖြစ်စေပါတယ်။ခုလိုမရှင်းပြပဲလှုပ်တာကြောင့်ဒီ UC ပေါ်မှာဝေဖန်ဖို့အတွက်လမ်းခင်းပေးသလိုဖြစ်သွားပါတယ်။ဒါကြောင့်ဖြစ်လာတဲ့ပြင်းထန်တဲ့ဝေဖန်မှုတွေအတွက်တခြားဘယ်သူကမှသွားပြီးအပြစ်ဖို့လို့မရပါဘူး။ UC ကိုယ်တိုင်ပဲအပြစ်ရှိကြောင်းလက်ခံအောင်ပါ။
တကယ်တော့ရွေးကောက်ပွဲဆိုင်ရာသတင်းတွေထဲမှာရွေးကောက်ပွဲကော်မရှင်ကိုဝေဖန်မှုတွေကြီးစိုးလာနေချိန်မှာ UC ဘက်ကတော့သူ့ကိုဝိုင်းတိုက်ခိုက်နေတယ်လို့ခန်းစားရကြောင်းလိဇက်သူတွေကပြောကြပြီးသူတို့အတက်နိုင်ဆုံးကြိုးပမ်းနေတယ်လို့လည်းပြန်ဖြေရှင်းလင်းရှိပါတယ်ခင်ဗျာ။ကျွန်တော်ဝင်းမင်ပ
ါမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအနည်းဆုံးအချင်းထောင်တစ်ခုမှာအချင်းသားတွေနဲ့ထောင်ဝန်ထမ်းတွေအပါအဝင်မိသားစုဝင်တွေမှာပါကူးစက်ခံရသူက300လောက်ရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါအချင်းထောင်တွေကူးစက်မှုတွေထဲမှာနောက်ဆုံးအတည်ပြုခဲ့တဲ့အေယာဝတီတိုင်းမူပင်အချင်းထောင်မှာတော့အချင်းသားတွေနဲ့ထောင်ဝန်ထမ်း100ကျော်ကူးစက်ခံရရပါတယ်။ထောင်မှာတာဝန်ကျနေတဲ့ကျန်းမာရေးဝန်ထမ်းတဦးမှာပါကူးစက်ခံရတဲ့အတွက်ထိန်းချုပ်နိုင်အောင်ကြိုးစားနေရတယ်လို့မူပင်ခင်ရိုင်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒေါက်တာခင်မာစိုးက VOV ကိုပြောပါတယ်
။အဲ့ဒီရောက်ကျဲဆိုမနိုင်ဘူး။မနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ပြည်သူ့ကျန်းမာကနေပြီးတော့ဆက်ပြီးဆိုတာရှိတယ်။ Medical team ဆိုတာရှိတယ်။ဆက်ပြီးနာနေပြီးတော့ခုပြီးတော့ဆက်စီးပြီးတယ် medical team ကလည်းဆရာဝန်တယောက်နဲ့သူနာပြီးနှစ်ယောက်ကနေပြီးတော့ positive ဖြစ်တဲ့သူတွေကိုဒီလိုကြည့်တဲ့အခါမှာအဲ့ဒီ၃ယောက်ကနေကုလေနေပါလေ
ယောဂကူးစက်ခံရသူ104ဦးတည်းကထောင်ဝန်ထမ်းတွေကိုမဟုတ်ဘဲဆေးရုံမှာတိချထားကုသပေးနေပြီးအရင်းသားတွေကိုတော့ထောင်တွင်းသီးသန့်အဆောင်မှာတိချထားပြီးကုသပေးနေတယ်လို့လည်းဒေါက်တာခင်မာဆိုးကပြောပါတယ်
ထောင်ဆရာဝန်ရေထောင်လက်ပေါ့မလို့ဒီဘက်ကအကူရေအနည်းနေတိုင်းအောက်ဆီဂျင်ကွန်စင်ထရေးရှင်းနဲ့ပရက်ရှာဒိုင်းနာရောခါနာမစမ်းလာဒူအပ်တဲ့စီးလို့တာဒါတော့ဒေးလီသူကလုပ်တယ်လုပ်ပြီးတော့မှသူကဥပဒေစီးရုံကတမားတော့ရေနဲ့ချိတ်ဆက်ပြီးကွန်ဆာလုပ်တယ်ပြီးတော့မှသူကလူအပ်တဲ့အချိန်မှာဘယ်အချိန်မှာလွှဲပါဆိုရဲ့အချိန်ကတည်းကတကယ်လူအပ်မှဥပဒေစီးရုံကိုနည်းနည်းပေါ့တော်တော်များများကယောဂလက္ခဏာသိမပြတဲ့သူကများတယ်လေဒီကိမမပဲမရှိဘူးအဲ့အခုချိန်မှာအဲ့ပုံစံနဲ့ခါရပါမယ
်ပကိုးတိုင်းအတွင်းကတာယာဝတီအချင်းထောင်မှာလည်းအချင်းသားအများစုအပါအဝင်ကာယယောဂကုသခံရသူပေါင်းက185ဦးထိရှိလာပါပြီသူတို့တွေရဲ့ကျန်းမာရေးအခြေအနေဟာလက်ရှိအချိန်မှာကောင်းမွန်နေပြီးဆက်လက်ဆောင်ကြည့်နေတယ်လို့ပကိုးတိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကုသယောဂဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဒေါက်တာတင်းတင်းမှိုင်က VOE ကိုပြောပါတယ်
လောလောဆယ်ဒီထောင်ထဲမှာရှိနေတဲ့အကျဉ်းသားပေါ့နော်အဲ့ဒါကြီးကလည်းတလောချင်နေမှာရောဂါလက္ခဏာမပြတော့ပိုးတွေ့လူနာတွေဖြစ်တဲ့အတွက်နောက် RDT နဲ့လည်းစစ်ထားတဲ့လူနာတွေဖြစ်တဲ့အတွက်လက်ရှိမှာတော့ထောင်မှရှိတဲ့ထောင်ဆရာဝင်နောက်ထောင်မှရှိတဲ့ကျန်းမာရေးဝန်ထမ်းပေါ့နော်ကိရှုစောင့်ရှောက်ပေးနေချိန်မှာလက်တလောချင်နေမှာတော့ကောင်းမွန်နေတယ်ပေါ့နော
်အကျဉ်းထောင်တွေကာယောဂါကူးစက်ခံရသူပေါ့ညာနေချီရှိလာတဲ့အခြေအနေမှာကူးစက်ခံရသူတွေထပ်ပြီးရှိမလာဖို့နဲ့ဒီယောဂါကိုထိန်းချုပ်ကာကွယ်နိုင်မှုဘလို့စီမံဆောင်ရွက်သွားမယ်ဆိုတာနဲ့ပတ်သက်လို့အကျဉ်းဦးစီးဌာနကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားတာမျိုးမရှိခဲ့ပါဘူးကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မိုးလဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်အဒီပြူလူနာပေါင်း 48,666 ဦးရှိနေပြီးသေဆုံးသူကတော့ 1,149 ဦးရှိနေပါတယ်။အကျဉ်းထောင်တွေမှာဖြစ်ပွားနေတဲ့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးကံရောဂါပုံစံပြောင်းပွားကူးစက်တာမရှိသေးဘူး။ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်သွားမယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကပြောထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုဗစ်ကပ်ရောဂါကူးစက်မှုတွေအများစုကြုံနေရတဲ့ရန်ကုန်တိုင်းမှာကုန်ထောက်လုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုခဲ့ပြီးနောက်စက်ရုံတချို့မှာရောဂါကူးစက်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနုံပါ။ကပ်ရောဂါကာကွယ်ထိန်းချုပ်ရေးတပ်မတ်ချက်တွေနဲ့ကန့်ညီတဲ့လုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ကြောင်းခွင့်ပြုလိုက်ပြီးနောက်ရန်ကုန်တိုင်းအတွင်းစက်ရုံတချို့မှာရောဂါကူးစက်မှုသတင်းတွေထွက်ပေါ်လာနေတာပါ။အခုနောက်ဆုံးမှာဆိုရင်လည်းရွှေပြည်သာမြို့နယ်ကစက်ရုံတချို့မှာအလုတ္တမ400ကျော်ကူးစက်ခံထားရကြောင်းမြို့နယ်ပြည်သူ့ကျန်းမာရေးနှင့်ကုသရေးဦးစီးဌာနမှဒေါက်တာမြင့်မြင့်နှင်းကပြောပါရစေ
။ဟုတ်တယ်ကျွန်မတို့ရွှေပြည်သာစက်မှုဇုံကကျွန်မတို့မှာကစက်မှုဇုံ1ကဲ2ကဲဝါတရားစက်မှုဇုံသာဓုကျန်စက်မှုဇုံဆိုကျွန်မတို့စက်မှုဇုံ4ခုပေါ့နော်ကျွန်မတို့ကဆောင်ရွက်ရတယ်ပေါ့နော်အဲ့ဒီမှာကျမတို့ရှိပြည်သားမျိုးနွယ်နဲ့ဆိုရင်ဟိုပါဆက်အခု positive ထွက်တယ်မှာ1300ကျော်မှာဆက်ရုံလုတာပေါင်း400ကျော်လောက်တော့ပေါ့နော် positive ထွက်ပါလေပေါ့ primary contact ကအမှလောလောဆယ်ကျမတို့လောလောဆယ်ကျမအတိအကျတော့မပြောနိုင်တော့မှာ9000လောက်တော့ရှိမယ်မှာတလ
ားယောဂါကုသတူအလုတ္တမတွေနဲ့ထိတွေ့ဆက်ဆံခဲ့ဘူးသူတွေကိုတော့စောင့်ကြည့်စစ်ဆေးနေပါတယ်ကျမရဲ့အတွက်တတ်မှတ်ချက်နဲ့ကံ့ညီမှုရှိတဲ့စက်ရုံတွေကိုပြန်ဖွင့်နိုင်ကြအောင်အော်တိုဘာ12ရက်နေ့မှာခွင့်ပြုပြီးနောက်မင်္ဂလာတောင်ဆက်မှုဆောင်ကမှန်ဘလူးစက်ရုံမှာလည်းရာဂနန်းရှိတဲ့အလုတ္တမတွေယောဂါပိုးကူးစက်နေတာတွေ့ရှိခဲ့တာပါအလုတ္တမတွေလုပ်ငန်းခွင်မှာထမင်းစားချိန်နှာခေါင်းဆဲအကာအကွယ်ဖယ်ရှားတဲ့အခါယောဂါကူးစက်နိုင်တဲ့အန္တရာယ်ရှိတယ်လို့လည်းရွှေပြည်သာမြို့နယ်ပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှဒေါက်တာမြင့်မြင့်နှင်းကပြောပါတယ်လိုင်ဒါယာမြို့နယ်ကအထည်ကျောက်ဆက်ရုံတချို့မှာလည်းယောဂါကူးစက်မှုသတင်းတွေထွက်ပေါ်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ္တမသမဂ္ဂများအဖွဲ့ချုပ်ရဲ့အလုတ္တမကိုယ်စားလှယ်တော်တင်စားထက်ကပြောပါတယ
်။မနေ့တော့ကဆိုလို့ချင်းကျွန်တော်တို့ဒီလိုင်ဒါယာမှာပေါ့နော် positive ဆစ်ဆေးတဲ့ဌာနမှာပေါ့မနေ့ကတရက်ကလေးကိုပဲကျွန်တော်တို့ဒီအချိန်ပိုင်းလေးအတွင်းမှာ25ယောက်စစ်တာတော့15ယောက်က positive 10ယောက်က negative ပေါ့နော်အဲ့ဒီလိုမျိုးအနေအထားမျိုးတွေ့ရတဲ့အထဲမှာမှာဆက်ရုံလုံသားများတယ်ဆက်ရုံလုံသားများတယ်ချင်းအဲ့ဆေးရုံလုံသားနဲ့ထိဆက်ပြီးမှမိသားစုကလေးတွေဒီဟာတွေကိုကူးစက်တာတွေကိုကျမတို့တွေ့ရပါတယ
်။ကောင်ထောက်လုံကအများပြားရှိရာလှိုင်းတရားမြို့နယ်မှာအလုတ္တမတွေကြောင့်ယောဂါကူးစက်မှုတွေကြုံနေရတယ်လို့ယောဂါလက္ခဏာရှိသူတွေတောလာနေတယ်လို့လည်းကျမရဲ့ဝန်ထမ်းတွေကပြောပါတယ်။လှိုင်းတရားမြို့နယ်ဖြာနာကူးစက်ခန်းမှာဆိုရင်လေနေ့စဉ်လာတဲ့လူတရာကျော်လောက်မှကိုဝဲယောဂါလက္ခဏာတစ်ခုဖြစ်တဲ့အနာအာယုံမရတဲ့အတွက်လာရောက်စစ်ဆေးတဲ့အလုတ္တမတွေရှိနေတယ်လို့ပြနာကုစေခန်းတာဝန်ခံတောက်တာနိုင်မင်းထုတ်ကပြောပါတယ
်ကျွန်တော်ရှိကအများတော့အရှင်ကတော့အကုန်လုံးကတော့ဒီလေတဲ့အကြီးကြီးကလာကြတာပေါ့နော်အခုဆိုရင်ဖမဲဖမဲကြောင့်မာရီသားလေးလာကြတာရှိရပေါ့နော်ဆန်တော့ဟိုလူဝန်ထမ်းသုတမလေးလာကြတာရှိရရုပ်ွက်ဆရာအမေကြီးဖွားလေးလာကြတာရှိရပေါ့နော်ဆိုတော့ဒီဆက်အောင်လုပ်တာပြီးကြတော့ကျွန်တော်တို့ခွဲပြောလို့တော့မရဘူးခင်ဗျာအကုန်လုံးလာကြကြဆန်မန်းကြီးတော့ဒီအပိုင်းမှာ80နဲ့အထက်မှာပဲရှိနေတယ်ခင်ဗျာဟုတ်အော်ခမန်းရေအမြဲ80အမြဲဆုံးကတော့80ပေါ့နော်အများဆုံးကတော့130ပေါ့အဲ့လောက်ရှိပါလား
ရန်ကုန်တိုင်းမှာအများစုအပါဝဲမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေချိန်မှာပဲကုန်ထောက်လုပ်ငန်းတွေကိုအစိုးရကပြန်လုပ်ခွင့်ပြုလိုက်တဲ့အတွက်အစိုးရမှုတွေလည်းထပ်ပေါ်လာနေတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ကပ်ရောဂါကြောင့်တိုင်းပြည်စီးပွားရေးထိခိုက်နေချိန်မှာကုန်ထောက်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်ထားမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူနောက်ဆက်သွယ်အလုပ်သမားရဲ့ဘဝရည်တည်မှုကိုပါထိခိုက်လာနိုင်ကြောင်းပြောဆိုထားတာပါဒါပေမဲ့လေလုပ်ငန်းတွေကိုပြန်လည်ပြန်ရမှာယောဂအန္တရာယ်ကာကွယ်ရေးစီမင်းစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လိုအပ်ကြောင်းလည်းသတိပေးထားပါရရှင်။ကျမအကနိုရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
။ကိုဗစ်ကပ်ရောဂါကာလစာဝန်ကြီးအခက်ခဲကြုံနေရတဲ့အလုပ်သမားတွေကလူမှုဖူလုံရေးခန်းစားခွင့်မရှိသူတွေကိုအစိုးရကကူညီထောက်ပံ့မဲ့အစီအစဉ်မှာကြန့်ကြာမှုတွေကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ကျမအင်တနာထွန်းပါ
ကက်ယောဂါကူးစက်မှုတွေအများစုကြုံနေရတဲ့ရန်ကုန်တိုင်းအတွင်းအခက်အခဲကြုံနေရတဲ့အလို့သမားတွေကလူမှုဖူလုံရေးခန်းစားခွင့်မရသူတွေကိုထောက်ပံ့ကြေးအဖြစ်ကြံ့ငွေသုံးသောင်းပေးဖို့အစီအစဉ်နေပေမဲ့ကြန့်ကြာမှုတွေကြုံနေရတာပါ။ကြာတန်းအလို့သမားတွေအပါအဝင်လုပ်ငန်းခွင့်ပြင်ပမှာအလုပ်လုပ်နေသူတွေအတွက်ထောက်ပံ့ကြေးကိုဒီလာထဲမှာပေးနိုင်အောင်အစီအစဉ်ထားပေမဲ့အခက်အခဲတချို့ကြောင့်ကြန့်ကြာနေရတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ်လက်ထောက်အထွေထွေအတွင်းရင်းမှုဒေါ်ဖြိုးဆန္ဒဆိုးကပြောပါရယ်။
စင်မပြေသေးတာကစက်ရုံအလို့ရုံလုပ်ငန်းဌာနထဲမှာမဟုတ်ဘဲနဲ့ဒီလိုအပြင်ကြာပန်းအနေနဲ့လိုက်လုပ်တဲ့နေသားရည်ပုံပြက်တွေပေါ့ဆိုတော့အဲ့ဒီအလို့သမားတွေအတွက်ကိုတော့လက်ခံတဲ့မျိုးနေရလက်ခံတယ်လက်မခံတဲ့မျိုးနေရတော့လက်မခံသေးဘူးအဲ့ဒါကိုတော့မအားတို့ကရန်ကုန်တိုင်းဒီလူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအရေးမြင့်ဝင်ကြီးဒေါ်မိုးအစုကြီးကိုတော့မအားတို့ကအကြောင်းကြားထားတယ်လက်မခံတဲ့မျိုးနေတွေပေါ့နော်ရှိတယ်ဆိုလည်းရအောင်ကျွန်မတို့အခုသွားတင်တာဆိုလို့ရှိရင်တော့ချွေပြည်သားမျိုးနေလှိုင်းသားရမျိုးနေအင်းစိန်မျိုးတွေကလက်မခံသေးဘူးဒါပေမဲ့ဦးစီးမှုတွေကတော့ကောင်းကောင်းမွန်မွန်ပြောပါတယ်သူတို့အပေါ်ကနေညွှန်ကြားချက်မရသေးလို့သူတို့လက်မခံသေးတာလို့ပြောတယ်လက်ခံတဲ့မျိုးတွေကတော့အခုတော်များအခုရှိပါတယ်လက်ခံနေတယ
်လူမှုဖူလုံရေးခန်းစားခွင့်မရှိတဲ့အလို့သမားတွေအတွက်ထောက်ပံ့ကြေးရနိုင်ဖို့ဘယ်နေရာမှာစီရင်ပေးသွင်းရမလဲဆိုတာရှင်းရှင်းလင်းလင်းမရှိတာကလည်းအဓိကအခက်အခဲဖြစ်နေတယ်လို့အလို့သမားအရေးလှုပ်ရှားသူတွေကပြောပါတယ်လူမှုဖူလုံရေးခန်းစားခွင့်မရကြတဲ့နေစာယာယီပုတ်ပြက်အလို့သမားတွေကိုတော့သက်ဆိုင်ရာဆက်ယုံတွေကနေအလို့သမားယုံတွေနဲ့မြို့နယ်အုပ်ချုပ်ရေးမှူးယုံတွေမှာစီရင်ပေးသွင်းနေသလိုအစိုးရအနေနဲ့လည်းလုပ်ငန်းရှင်တွေနဲ့တွေ့ဆုံညှိနှိုင်းနေတယ်လို့လည်းဒေါ်ဖြိုးစနာစုကပြောပါရယ်။လိုင်းသာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကတော့ထောက်ပံ့ကြေးအတွက်အုပ်ချုပ်ရေးမှူးယုံတွေမှာစီရင်ပေးသွင်းရမယ်ဆိုတဲ့ညွှန်ကြားချက်မျိုးမရှိသေးတာကြောင့်လက်မခံသေးတာဖြစ်တယ်လို့ပြောပါရယ်။အ
ုပ်ချုပ်ရေးမှူးယုံမှာစီရင်သွင်းရမယ်လို့တော့အဲ့လိုမျိုးအတိအကျမရှိပါဘူးခင်ဗျ။ဒီမှာဒီကဒီဇုံသွင်းမှာဘလောက်ဇုံပြမမှာဘလောက်ဟဲ့လားဇုံသွင်းဇုံပြမမပါဘူးဟဲ့လားဒီအဲဒီဘယ်လိုပေါ့လူမှုကူတော်ရေးမထည့်ထားတဲ့သူကဆမဆိုတာဒီမှာတက်မှတ်ချက်ရှိထားပြီးသားပါခင်ဗျအောက်ချွေမှုကုန်းကိုလာရောက်ပြီးတော့ချင်းပြစ်တယ်မှာဆိုရင်ဟိုသင်ကြတဲ့ဆိုအောက်ချွေမှုယုံကလက်မခံနိုင်တဲ့အကြောင်းမရှိပါဘူးခင်ဗျဟုတ်ကဲ့
ပါရန်ကုန်တိုင်းအတွင်းကက်ယောဂါကြောင့်ယာယီပိတ်ထားတဲ့လုပ်ငန်းတော်တော်များများကိုကျန်းမာရေးဆိုင်ရာကာကွယ်ရေးအစီအမံတွေနဲ့မကြသေးခင်ကပဲပြန်လည်လောက်ကင်ခွင့်ပြုထားပေမဲ့အခက်အခဲကြုံနေရတဲ့အလို့သမားတွေရှိနေဆဲဖြစ်ပါတယ်ဒီလိုစားဝတ်နေရေးခက်ခဲနေကြတဲ့အလို့သမားတွေအတွက်ထောက်ပံ့ကြေးကိုမြန်မြန်ဆက်ဆံပေးနိုင်အောင်ဆောင်ရွက်ပေးဖို့လဲမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ်ကတောင်းဆိုထားပါတယ်
။ဟိုအလို့သမားတွေတော်တော်ဒုက္ခရောက်ကြပါတယ်ဒီလိုအပြင်လုပ်နေတဲ့အလို့သမားတွေပေါ့နော်။ကျမတို့ကနိုင်ငံတော်အစိုးရအနေနဲ့လည်းဒီအာလူမျိုးအလို့သမားတွေကိုကြံ့ဝင်သုံးတော့စီစဉ်ပေးတယ်ဆိုတာကျေးဇူးတင်တယ်။ဒါပေမဲ့သို့တော်လည်းပဲအလို့သမားလက်ထဲကိုမြန်မြန်ဆက်ဆံရောက်ရှိဖို့ရဲ့ဒီတွားလျှောက်တဲ့နေရာမှာလက်မခံသေးတဲ့မျိုးနယ်တွေရှိသေးတယ်။ဆိုတော့အဲ့ဒါတွေကိုလည်းမြန်မြန်ဆက်ဆံလက်ခံနိုင်အောင်တော့ကိုစီစဉ်ဆောင်ရွက်ပေးဖို့ကိုအစိုးရကိုဒီနေရာနေပြီးတော့တောင်းဆိုချင်ပါတယ
်အစိုးရကတော့ကက်ယောဂါကာလမှာလူမှုဖူလုံရေးခန်းစားခွင့်မရှိတဲ့အလို့သမားတွေစားဝတ်နေရေးအခက်အခဲကိုဖြေရှင်းနိုင်ဖို့အတွက်ကျပ်ငွေဘီလီယံ20ကျော်သုံးစွဲပြီးအကူအညီပေးဖို့ပြင်ဆင်ထားတယ်လို့ပြောဆိုထားပါတယ်အခက်အခဲဖြစ်နေသူတွေအတွက်လိုအပ်ရင်အကူအညီပေးနိုင်အောင်အချက်အလက်တွေစုဆောင်းမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ
် View American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါVOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ Trashmafia Lucerne Nasinya မှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Snick ကိုမဖော်ဆောင်နိုင်ဘူးဆိုရင်အခြေအနေပုံမဆိုးရလာနိုင်တယ်လို့မြန်မာအရေးကိုရစနစ်ပေါင်းများစွာလေ့လာခဲ့သူအမေရိကန်ပါမခဂျွန်ဘက်စလီကပြောကြားလိုက်ပါတယ်။ပါမခဂျွန်ဘက်စလီဟာ1950ပြည်လွန်နှစ်ကစပြီးမြန်မာနိုင်ငံအရေးကိုလေ့လာခဲ့ရာ1983မှာ Johns Hopkins တက္ကသိုလ်ရဲ့အာရှလေ့လာရေးကျွမ်းကျင်မှုအဖြစ်ဆောင်ရွက်ခဲ့ပြီးမြန်မာနိုင်ငံဆိုင်ရာစာအုပ်စာတမ်းများစွာကိုလည်းပြုစုခဲ့ပါတယ်။နာဂီဆိုင်ကလုန်းအပြီးမြဝကျွန်းပေါ်ပါဝင်မြန်မာနိုင်ငံဒေသအနှံပြားမှာစာကြည့်တိုင်းများပြန်လည်ထူထောင်ရေးလုပ်ငန်းကိုဆောင်ရွက်ခဲ့တာအခုအချိန်ထိဒီစီမံကိန်းဟာဆက်လက်ရှိနေဆဲဖြစ်ပါတယ်။ပမခဘက်ရှလီကိုမြန်မာနိုင်ငံရဲ့ရှေ့အလားလာတဲ့ပတ်သက်ပြီးကျွန်တော်မြင်မြန်ထားပါတယ်။ကျွန်တော်ကတော့ကျော်စံတာပါခင်ဗျာ။ပမခဘက်ရှလီ။မဟုတ်လို့မြင်လာတော့မြန်မာနိုင်ငံမှာ ဒီမိုကရေစီသင်ကူးပြောင်းဖို့ကြိုးပမ်းနေပေမဲ့အခက်အခဲတွေအင်ပန်များပြားနေပါတယ်။အားမြန်မာနိုင်ငံမှာထူးခြားတဲ့အခြေအနေရှိနေလို့ဒီလိုဖြစ်နေရတယ်လို့သုံးသပ်သူတချို့ရှိပါတယ်။တကယ်ပါလို့မှာဒီမိုကရေစီသင်ကူးပြောင်းသွားတဲ့နိုင်ငံတွေမှာအခက်အခဲတွေနဲ့မြန်မာနိုင်ငံရဲ့အခြေအနေပုံမူပြီးများပြားနေတယ်လို့များရှာကြည့်ယူဆမိပါလား
။ I think because Burma or Myanmar has such a powerful set of traditions.among different ethnic communities
မြန်မာနိုင်ငံဟာတိုင်းဒေသမျိုးစုံနေထိုင်လာခဲ့တဲ့မတူကွဲပြားမှုအစဉ်အလာတွေရှည်ရှည်လျားလျားတည်ရှိလာတဲ့အတွက်ဒီမိုကရေစီထူထောင်ရေးအတွက်အခက်အခဲတွေများပြားတယ်ဆိုတာကတော့ကြိုတင်ခံမှန်းနိုင်တဲ့ကိစ္စလို့ထင်ပါတယ်ကျွန်တော်မြန်မာနိုင်ငံကိုပထမဦးဆုံးသွားရောက်ခဲ့တဲ့1950ပြည့်လွန်တုန်းကဥပဆွေတို့ဟာ9နှစ်တောင်မဟုတ်4နှစ်စီမံကိန်းတွေကိုအကောင်းဆုံးဖြစ်မယ်ဆိုတဲ့ရည်မှန်းချက်နဲ့လုပ်နေခဲ့ကြတာပါဘဒူကွဲပြားတဲ့လူမျိုးပေါင်းစုံအတွက်တခုတည်းသောလူအဖွဲ့အစည်းတခုတည်းသောနိုင်ငံတခုတည်းသောအစိုးရဖြစ်စေရမယ်ဆိုတဲ့စိတ်ကူးယဉ်မျှော်မှန်းချက်တွေနဲ့လုပ်ခဲ့ကြတာပါကမ္ဘာတစ်လောမှာကျွန်တော်တို့တွေ့လာရတာကဒီလိုနိုင်ငံတွေမှာပြဿနာတွေရှိနေတယ်ဆိုတာပါပဲတိတ်အင်အားကြီးမားတဲ့ USSR ကဆိုဗီယက်ပြည်ထောင်စုကိုစတာလင်ကလူမျိုးကွဲများစွာကိုအင်အားနဲ့တည်ထောင်ခဲ့ပြီးတော့လူမျိုးစုလိုက်ပြည်နယ်တွေဖွဲ့စည်းဆွဲဆောင်တင်းသွင်းမှုနဲ့အောင်မြင်အောင်လုပ်နိုင်တယ်လို့ရည်ရွယ်ခဲ့ပေမဲ့နှစ်ပေါင်း60ကျော်လာတော့ကြာဆုံးသွားတာပါပဲအလားတူစွာပဲယူဂိုစလာဗီးယားကိုလည်းကွန်မြူနစ်အစိုးရကအင်အားသုံးသင်းသွင်းတည်ထောင်ခဲ့ပေမဲ့ပြိုကွဲသွားတာပါပဲဆိုတော့ကမြန်မာနိုင်ငံရဲ့ပြဿနာအတွက်လဲကျွန်တော်တော့မအံ့ဩပါဘူးမြန်မာပြည်သူလူထုအနေနဲ့သူတို့ရဲ့မတူကွဲပြားမှုကိုနားလည်သဘောပေါက်ပြီးအသိမှတ်ပြုပေးဖို့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ကြမှာလားပြည်ထောင်နိုင်ငံတွေဖြစ်သွားစီမလားဆိုတာကိုစဉ်းစားဆင်ခြင်ကြဖို့တိတ်အရေးကြီးပါတယ
်အခုမကြခင်မြန်မာပြည်သူတွေကမဲပေးကြတော့မှဖြစ်ပါတယ်ဒီရွေးကောက်ပွဲကရောဘယ်လိုများမျှော်လင့်နိုင်ပါသလဲဘာလို့များမျှော်လင့်နိုင်ပါလဲဆရာကြီးကပြောခဲ့တဲ့အခက်အခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြည့်ရက်ခါမှာပေါ်ပေါက်လာတဲ့အခင်းအကျင်းတွေကကြော်လွှမ်းနိုင်မယ်လို့ဆရာကြီးထင်ပါသလား
Yes it's a troublesome timeAnd I put on my Burmese citizen's hat and I'm not sure how I would...
အခက်အခဲရှိနိုင်ပါတယ်အခုတော့မြန်မာပြည်သူတွေမှာတူညီတဲ့သဘောထားရှိကြရဲ့လားဆိုတာမသိကြပါဘူးကျွန်တော်အသည့်မိတ်ဆွေတွေအားလုံးနဲ့ဆက်သွယ်ဆွေးနွေးကြည့်ချင်ပါတယ်အချိန်ဒီနောက်တစ်ဆင့်ရှေ့တိုးအောင်နိုင်ငံရေးပါတီတစ်ခုတည်းကဆောင်ကျင်းနိုင်မှာမဟုတ်ပါဘူးဆိုတော့တိုင်းပြည်ရင်ဆိုင်ကြုံတွေ့နေရတဲ့အခြေခံပြဿနာတွေအတွက်များစွာခီးရောက်နိုင်လိမ့်မယ်လို့ကျွန်တော်မမျှော်လင့်ပါဘူ
းတချို့ကတော့ဒီကိစ္စနဲ့ပတ်သက်တဲ့ပြဿနာတော့များများဟာလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမကောင်းလို့ဆိုပြီးတော့ပြောကြပါတယ်စစ်တပ်ကရေးဆွဲထားတဲ့ဥပဒေဖြစ်နေတဲ့အတွက်ကြောင့်ဒီဟာမသိလျော်တဲ့ဥပဒေဆိုပြီးတော့ဒီဖွဲ့စည်းပုံကိုအဓိကထောက်ပြနေကြပါတယ်ဆရာကြီးပဲလို့သဘောပါလဲ
As I mentioned with the two...examples that came to mind, the Soviet Union, the USSR, and Yugoslavia. In both cases, there were...
ပထမပြောခဲ့သလိုပါပဲ။ဆိုဗီယက်ပြည်ထောင်စု Yugoslavia တို့မှာလည်းဖွဲ့စည်းပုံဥပဒေတွေတော့ရှိခဲ့ကြတာပါပဲ။အဲ့ဒီဖွဲ့စည်းပုံတွေလည်းကြာဆုံးပြပြခဲ့ပါတယ်။အဲ့ဒါအစားဒီမိုကရေစီဥတည်တဲ့သမ္မတနိုင်ငံတွေဖြစ်ထွန်းလာခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းဖွဲ့စည်းပုံဟာsingle governing authority တခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆအပေါ်မူတည်ထားတာပါဒါအကြဆုံးရေးကိုလုံးဝဥတည်နေပါတယ်တိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုတ်နိုင်ပါဘူးတချိန်တည်းမှာပဲရင်းညာပြဿနာကြောင့်လဲမြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေတာပါသူတို့ဟာလည်းအင်အားကြီးမားစွာလှုပ်ရှားလာတဲ့အတိုင်းဝန်းတစ်ရပ်ပါအခြားသောပြည်ပကတွေလည်းများပြားပြင်းထန်လာပါတယ်ဒါကြောင့်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကြမလားပြီးကြစီဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ့်အချိန်ပ
ါဆိုတော့ဆရာကြီးပြောသွားသလိုဆိုဗီယက်ပြည်ထောင်စုတို့ယူဂိုစလာဗီးယားပြည်ထောင်စုတို့ပြိုကွဲရတဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအချင်းကလောက်တော့ဆိုးရနေလားဆရာကြီးခင်ဗျာတကယ်များအဲ့လိုပြိုကွဲရတဲ့အချင်းကိုရောက်နိုင်စရာတောင်းစီလိုလားခင်ဗျာ
Friday is it depends of course on the capacity of the military to maintain its single governing armbut
human nature is ဖြစ်လာနေစရာရှိပါတယ်စစ်တကသူ့အင်အားတစ်ခုတည်းနဲ့ဘလောက်ထိထိန်းနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်ဒါပေမဲ့လူသဘာဝဆိုတာကအားပြိုင်တဲ့သဘောရှိပါတယ်ဒီသဘောကြောင့်တစ်ချိန်ချိန်မှာအကွဲပြဲဖြစ်လာပြီး အကျိုးရှိမဲ့ဘက်ကိုလည်းဦးတည်နိုင်ပါတယ်။နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်တာမန်အောက်ခြေရဲဘော်တွေဘဝကလည်းဆိုးဝါးလာပါတယ်။ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါ
။ဟုတ်ကဲ့တင်ဆက်ဖက်မိကျင်နာကတော့ဆရာကြီးကတက်မတော်အကြောင်းကိုပြောတယ်စစ်တပ်အကြောင်းကိုပြောတော့ဒေါအောင်ဆန်းစုကြည်နဲ့သူရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဆွမ်းဆောင်ချက်လှုပ်ဆောင်ချက်တွေကိုဆရာကြီးပဲလို့အကဲဖြတ်လို့ပါလေအခုချင်းပြီ။
Yes, it has been disappointing, I'm sure, for many within the NLD, and probably for Suu Kyi herself.
ပြည်တွင်းကလူတွေအများအပြား NLD ပေါ်စိတ်ပြက်နေကြတယ်ဆိုတာသိကြပါတယ်။ဒေါ်ဆန်းစုကြည်ပေါ်မှာလည်းအလားတူစိတ်ပြက်ကောင်းစိတ်ပြက်နေကြပါလိမ့်မယ်။ကျွန်တော်ကတော့သူဟာအင်မတန်စိတ်ရှည်သီးခံတဲ့ခေါင်းဆောင်တစ်ယောက်လို့ထင်ပါတယ်။ဒါကြောင့်လဲတတိုင်းပြည်လုံးမပြိုမကွဲတပေါင်းတစည်းတည်းရှိနိုင်အောင်လို့အစွမ်းကုန်လိုက်လျှောပြီးညီနိုင်လက်ခံခဲ့တယ်လို့မြင်ပါတယ်။ Federal ပြည်ထောင်စုဖွဲ့စည်းပုံစစ်စစ်ကိုဖော်ဆောင်ကြပါ။တပြည်တော်စနစ် Unitary ပုံစံလုပ်ရင်တော့ကြာဆုံးလိမ့်မယ်လို့အကြံပေးချင်ပါတယ
်။ Federal ဆိုလို့အခုလက်ရှိဖွဲ့စည်းပုံဟာလည်းပဲ Federal ပုံစံမျိုးတော့လုပ်ထားတာပဲ1948ဥပဒေကိုလည်းအဲ့လိုပဲပြောခဲ့တာရှိပါတယ်။ပြည်နယ်ရေးဒေသနာအနှပိုင်းဖွဲ့စည်းတွေဖွဲ့စည်းထားတယ်။ဆိုတော့တကယ်တမ်း Federal ဖြစ်စေချင်ဒီဖွဲ့စည်းပုံကိုပဲအခြေခံပြီးတော့အဲ့ဒီတိုင်းရင်းသားဒေသဖြစ်တဲ့ပြည်နယ်တွေကိုလူပိုင်ခွင့်ပူပေးလိုက်ရင်အနာပူပေးလိုက်ရင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်။အဲ့လိုတော့မဖြစ်နိုင်ဘူးခင်ဗျာ
။ And I'm not sure there is any ideal federal system or other than a set of republics each of which has
ကျောက်ကြအနာအတော်အသင့်ရှိတဲ့သမရနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပုံမူတာလုံကောင်းမွန်တဲ့ federal snitch ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်။ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရအမေရိကန်ပြည်ထောင်စုနမူနာကိုပြောပါရစေ။ဥရောပတိုက်သားတွေအမေရိကမှစတင်ပြောင်းရွှေ့ခြေချစဉ်တုန်းက political unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်။ဌာနီတိုင်းရင်းသားတွေကလွဲလို့မတူကွဲပြားတဲ့အားလုံးကိုတပေါင်းတစ်စီးတည်းလှုပ်ချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူး။သူတို့ဘာသာစကား normative behavior လို့ခေါ်တဲ့စံစနစ်အပြုမူတွေရှိနေခဲ့တာပါ။အခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချို့ကြအာနာပြန်လဲထူထောင်ကျင်နေကြပါသေးတယ်ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါမြန်မာနိုင်ငံအတွက်လည်းဗမာလူမျိုးဟာကြံတဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ့်ပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်ကယားချင်းစသဖြင့်တိုင်းရင်းသားတွေကိုအာနာကွဲဝေးပေးမယ်လို့ပြောလင့်ပါတယ်သူတို့မှာအနာဂတ်ကိုစီဆန္ဒကိုစီနဲ့ရှိနေပါတယ်လောလောဆယ်မှာတော့အားလုံးအတွက်ဝမ်းနည်းဝယ်ကောင်းတဲ့အခြေအနေရှိနေပါတယ
်ဒီလိုအခြေအနေမျိုးကလွတ်မြောက်နိုင်မဲ့အပြုသဘောဆောင်တဲ့အစဉ်လက္ခဏာတစုံတရာရောမတွေ့မိဘူးလားခင်ဗျာအခုချိန်မှာတန်းကြီးကအရင်တည်းဆိုင်ရင်တော့ပုံမပွင့်လင်းလာပြီလို့ထင်ပါတယ
် There is something very positive that I find I had occasion to go around Myanmar as we re-established libraries.
စေကူအပြုသဘောဆောင်တဲ့အချက်တချို့လည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကျွန်တော်ဟာမြန်မာနိုင်ငံအနှံ့စာကြည့်တိုက်တွေထူထောင်ရေးအတွက်တွားရောက်ခဲ့ပါတယ်။ကျွန်တော်ရဲ့ဒီစီမံကိန်းဟာဆက်ရှိနေသေးပါ။ကျွန်တော်အတွက်အားတက်စရာအကောင်းဆုံးကတော့လူအများအပြားဟာလိလာသင်ယူလူစိတ်တွေပြင်းပြနေကြခြင်းပါ။သူတို့ဟာများသောအားဖြင့်ပညာရှင်အတိုင်းဝိုင်းကလာသူတွေမဟုတ်ပါဘူး။တာမန်အယောင်းဝယ်လုပ်နေတဲ့ဂုဏ်သည်တွေပါ။သူတို့ဟာလူငယ်တွေအတွက်သင်ကြားရေးအထောက်အကူတွေစာကြည့်တဲ့တွေထူထောင်ဖို့အထူးကိုစိတ်အားထက်သန်နေကြပါတယ်။ကဘာနဲ့တပြင်းညီဘဟုသုတတွေလိုချင်နေကြပါတယ်။ဒါဟာတနိုင်ငံလုံးအနှံ့တိုင်းရင်းသားတွေအားလုံးကြားမှာတွေ့မြင်ခဲ့ရတာပါ
။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအင်းဒီချင်းနိုင်ငံတွေနဲ့ဆက်ဆက်ပြီးတော့လည်းနောက်ဆုံးပြောပြပါအောင်ခင်ဗျာ။ဆရာကြီးပဲလို့မြင်ပါသေးတယ်။
You know, I have some knowledge about Thailand and Bangladesh, which are neighbors, and both those countries.
ညီမအင်းကြီးချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်တို့အနှံ့နိုင်ငံစလုံးဟာသူတို့နိုင်ငံတွင်းကတိုင်းသားလူမျိုးစုတွေကိုအတိမတ်ပြမှုသိက္ခူအားနေကြပါတယ်။ဒါပေမဲ့သူတို့ဟာမြန်မာနိုင်ငံထက်တိုးတက်ဖွံ့ဖြိုးမှုတွေရှိနေပါတယ်။အိန္ဒိယနဲ့တရုတ်တို့မှာတော့ပိုပြီးတော့တိုးတက်နေတာပေါ့လေ။မြန်မာနိုင်ငံကျတော့နိုင်ငံသား3-4သန်းဟာနေစားဖြတ်ကျော်ပြီးဘဝရည်ရည်အတွက်အလုတ်ကန်သွားလုပ်နေကြရပါတယ်။မြန်မာကောင်းဆောင်တွေအနေနဲ့အင်းကြီးနေကိုလည်းအတူယူပြီးအနာဂတ်ကိုဘယ်လိုထိန်းချောင်းရမယ်ဆိုတာစဉ်းစားတတ်ပါတယ်အခုလက်ရှိအတိုင်းသာဆိုရင်တော့မြန်မာနိုင်ငံဟာတရုတ်တို့အိန္ဒိယတို့သာမက ထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ရဲ့ချုပ်ကန်မှုအောက်ကိုပါတနည်းနည်းနဲ့ရောက်ရှိသွားနိုင်ပါလေ။တခါတခါမြန်မာနိုင်ငံပြည်သူလူထုခံစားလာရတဲ့ဒုက္ခတွေကိုကြည့်ပြီးကျွန်တော်အထူးကိုစိတ်မကောင်းဖြစ်မိပါတယ်။ 1948 ကစပြီးမြန်မာခေါင်းဆောင်အဆက်ဆက်ဟာပြည်သူလူထုအကျိုးကိုအမှန်တကယ်မဆောင်ကျင်းပေးခဲ့ကြပါဘူး။အင်္ဂလိပ်နဲ့ဂျပန်တို့လည်းမြန်မာပြည်သူလူထုရဲ့အကျိုးကိုလုံးဝဖော်ဆောင်ခဲ့ကြတာမဟုတ်ပါဘူးဗျာ။
COVID-19 ကြောင့်အိမ်ထဲကနေအိမ်မီမထွက်ဖဲနေနေကြရတာဟာမကြခင်မှာလုပ်ငန်းခွင်တွေပြန်ဖွင့်ပြီးလုပ်ငန်းခွင်ပြန်ဝင်ကြရတော့မှာလား COVID-19 ကြောင့်ရုံးတွေကိုဆက်ပဲပိတ်ထားရအောင်မှာလားဆိုပြီးမရေရာမှုတွေလည်းရှိနေတာပါအိမ်ထဲကအိမ်မီမထွက်ဖဲနေရတဲ့နေရက်တွေဟာထင်ထားတတ်တဲ့ပုံပြီးကြာမြင့်လာခဲ့မယ်ဆိုရင်ပြည်သူလူထုအနေနဲ့လူမကြီးနဲ့စီးပွားရေးအပြင်စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းထိခိုက်မှုတွေရှိလာမှာဖြစ်ပါတယ်ရပောင်းများစွာအိမ်မီမထွက်ဖဲနေရတဲ့အခါပြည်သူလူထုအနေနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးထိခိုက်မှုမရှိအောင်ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်ပေးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဆောင်ရံကတော့စိတ်အေးထားဖို့လိုပါတယ်ပျော်ပျော်နေပါဝါသနာပါရာတစ်ခုခုကိုပြုလုပ်ပါဘောနော်ဥပမာသချင်းဆိုတာတို့စာအုပ်ဖတ်တာ TV ထိုင်ကြည့်တာတငယ်ချင်းတွေနဲ့ဖုန်းပြောတာဒီနည်းနဲ့ကိုယ့်ရဲ့ဒီစိတ်ပူပင်သောကမှုတွေကိုရှော့ချနိုင်ပါတယ်အဲဆောင်ရံနေကတော့နော်စိတ်ကိုစိတ်မလိုလားတဲ့စိတ်ပူပင်သောကတွေရှောင်ဖို့အတွက်ကိုဒီသတင်းမားတွေကိုယုံကြည်ရာတွေသတင်းမားမှာပါတဲ့အတိုင်းရှောက်ပြီးတော့ live လုပ်တဲ့ဟာတွေကိုရှောင်ကျင်မှုကိုဒီ WHO ကလည်းအကြံပြုထားပါတယ်နော်အဲ့တော့နောက်တစ်ခါ negative thinking လို့ခေါ်တဲ့အမုန်းပွားခြင်းတွေရှောင်ကျင်တဲ့နော် panic buying လို့ခေါ်တဲ့ဒီမလိုလားတဲ့ပစ္စည်းတွေဝယ်ယူစုဆောင်းထားခြင်းစိတ်တို့ဒေါသဖြစ်ခြင်းတွေကိုရှောင်ကျင်တဲ့ဒါကြောင့်မလို့ WHO ကဘယ်လိုအကြံပြုထားလဲဆိုရင်ဒီ COVID-19 နဲ့ပတ်သက်တဲ့သတင်းတွေကိုတနေ့ကိုနှစ်ကြိမ်ပဲကြည့်ရှုဖို့ဆိုပြီးတော့အကြံပြုထားတာလေးတွေရှိပါတယ်။စိတ်ပိုင်းဆိုင်ရာတွေကလည်းအရေးကြီးတဲ့အတွက်ဖြစ်ပါတယ
်။ကိုလက်လှုပ်ရှားမှုပြုလုပ်တာဟာသွေးလည်ပတ်မှုကိုကောင်းမွန်စေတဲ့အပြင်စိတ်ကျန်းမာရေးကောင်းမွန်အောင်လည်းထောက်ကူဖြစ်စေတာပါ။အိမ်ထဲမှာနေတဲ့နေရက်တွေများလာလို့ကြွက်သားအားနည်းလာတာမျိုးကိုလည်းကာကွယ်ရရောက်ပါတယ်။အိမ်နေအောင်နေရတဲ့သူတွေရဲ့အသက်အရွယ်ကိုလိုက်ပြီးပြုလုပ်တဲ့ကိုလက်လှုပ်ရှားမှုတွေဟာဒုနဲ့ဒုအနေငယ်စီကွဲပြားခြားနားနေမှာဖြစ်ပါတယ်။တယ်လက်ပတ်မှုကောင်းမွန်ပြီးစိတ်ကျန်းမာရေးကိုထောက်ကူဖြစ်စေဖို့အတွက်ဘလို့ကိုလက်လှုပ်ရှားမှုတွေကိုပြုလုပ်သင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ်
။အိမ်ထဲမှာနေရတဲ့လူတွေအနေနဲ့ဆိုရင်လေကိုအိမ်ထဲမှာနေရတာကြတဲ့အခါမှာသွေးလက်ပတ်မှုညော့နေခြင်းကြွက်သားအားလျော့ခြင်းတွေဖြစ်တတ်တယ်။ဒါကြောင့်မလို့လှုပ်ရှားမှုလိုပါတယ်။အပြင်ထွက်လမ်းလျှောက်ဖို့ခွင့်ပြုထားတဲ့ဒေသတွေမှာဆိုရင်တော့အပြင်မှာမနေ့စောစောလမ်းထွက်လျှောက်လည်းရပါတယ်။သို့တော့ကိုဗေးနာလူနဲ့တော့အနည်းဆုံး6ပေခွာပြီးတော့ကိုလက်လှုပ်ရှားလိုရပါမယ်။နှာခေါင်းစည်းတတ်ထားပါမယ်။အိမ်ထဲမှာရှိတဲ့အနေနဲ့ကတော့သွေးပူလေ့ကျင့်ခန်း၊ခေါင်းခါ၊ခြေလက်စသည်အားဖြင့်လေ့ကျင့်ခန်းပြင်၊လှေကားရှင်၊လှေကားအတက်စင်းလေ့ကျင့်ခန်းဒါမျိုးလေးတွေကိုတနေ့ကိုနှစ်ကြိမ်လောက်ခွဲပြီးတော့ဆောင်ရွက်ပေးမယ်ဆိုရင်မိမိရဲ့ကိုယ်ခံစနစ်လည်းတက်ပါမယ်။ကိုယ့်ရဲ့သွေးလက်ပတ်မှုကောင်းမွန်ပြီးကြွသားတန်ဆွမ်းမှုတွေရရှိပါမယ်။ဒီကိုယ်လက်လှုပ်ရှားနဲ့ပတ်သက်ပြီးရှောင်ရံကတော့တစ်ချိန်လုံးထိုင်နေခြင်း၊လှဲနေခြင်းတွေကိုရှောင်ကျင်သင့်တယ်။အများစုဒီအကြံပေးထားချက်ကတော့မိနစ်30လောက်ညင်ညင်ထိုင်ပြီးရင်3မိနစ်လောက်ထပြီးတော့လမ်းလျှောက်ပေးပါဆိုပြီးတော့အကြံပြုထားတဲ့ချက်လေးတွေလည်းရှိပါတယ်ဒါတော့ကိုယ်လက်လှုပ်ရှားနဲ့ပတ်သက်တာပ
ါတကယ်လို့တကြံပိတ်ရတွေပြီးမှလုပ်ငန်းခွင်ပြန်ဝင်ခဲ့ရမယ်ဆိုရင်လုပ်ငန်းခွင်မှာလုပ်ကင်ဆောင်ရွက်တဲ့အခါ COVID-19 ရောဂါပိုးကူးဆက်ခံရနိုင်တဲ့နည်းလမ်းတွေကိုတနိုင်တမျှရှောင်ကျင်ပြီးတော့အလုပ်တွေကိုလုပ်ကင်ဆောင်ရွက်ကြရမှာပါကျမရင်းနဲ့အကသာဝန်ကြီးဌာနကထုတ်ပြန်ကြေညာထားတဲ့အကြံပြုချက်တွေကိုလေ့လာပြီးရောဂါကူးစက်မခံကြရအောင်တတိထားလှုပ်ဆောင်ကြရမှာဖြစ်ပါတယ်တကယ်လို့တကြံပိတ်ရက်ပြီးမှလုပ်ငန်းခွင်ဝင်ခဲ့ရမယ်ဆိုရင်ရောဂါပိုးကူးဆက်မခံရအောင်ဘယ်လိုလုပ်ကင်ဆောင်ရွက်ဖို့စဉ်းစားထားပါသလဲလို့မေးကြည့်တဲ့အခါဆောက်လုပ်ရေးကုမ္ပဏီတစ်ခုမှမန်နေဂျာတူဖြစ်သူဦးအောင်ကျော်စိုးကအခုလိုပြောပါတယ
်အခုဒူလိုင်းသိတဲ့မက်စတက်ရမယ်လက်စီရမယ်အပြင်ကိုလူများများနဲ့တွေ့ရမယ့်နေရာတွေကိုအတက်နိုင်ဆုံးမသွားမဲ့နေရာပဲ
တကြံပိတ်ရကျွလွန်ပြီးတဲ့နောက်မှာရုံးပိတ်ရတွေကိုထပ်မံတွေးချက်ပြီးတော့ရက်ရှိပိတ်ထားအောင်မယ်ဆိုရင်အိမ်ထဲမှာနေပြီးရုပ်ပိုင်းဆိုင်ရာကြံ့ကြံ့မမာဖြစ်ဖို့နဲ့စိတ်ပိုင်းဆိုင်ရာကြံ့ကြံ့မမာဖြစ်နေစေဖို့ဆိုတာတွေကိုလည်းအလေးထားကြရအောင်ပါ။အိမ်ထဲမှာနေတာကြာလာလို့စိတ်တူဒေါသထွက်လွှဲတာတွေဝမ်းနေပြီးစိတ်သက်ကြလာတာတွေနဲ့ခရောင်ချုပ်ချဖြစ်ရတာတွေဟာစိတ်ကျန်းမာရေးအားနည်းလာတဲ့လက္ခဏာတွေပဲဖြစ်ပါတယ်။တရားထိုင်တာယောဂကျင့်တာနဲ့ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်တာတွေကိုလှုံ့ဆောင်ပြီးစိတ်ရောကိုယ်ပါကြံ့မာနေအောင်ကူးဆိုင်နေထိုင်သင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအကြံပေးပါလေ
။မိမိကိုယ်ခံစနစ်ညင်းစီဖို့ဆိုရင်တင်းတင်းမြတ်တာစားတော့ပါအရေးဝဝအိပ်ပါကိုလည်းလှုံရှားလေးခြင်းမှုရသမျှရသလောက်လုပ်ပေးပါစိတ်အေးထားပျော်ပျော်နေပြီးတော့เนาะဒီ positive thinking အကောင်းမြင်ဝါဒလေးထားပြီးတော့ပျော်ပျော်နေပြီးတော့ကိုယ့်ရဲ့ခင်မင်ရင်းနှီးနဲ့မိတ်ဆွေပေါင်းအသင်းနေစကားပြောဆိုခြင်းအပြင်ကိုယ့်ရဲ့ stress ကို ရောကြနိုင်ပြီးတော့ကိုယ်ခံစနစ်တက်စီမှာဖြစ်ပါတယ်
COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ရုပ်ပရက်တွေရှိကြပြီးအိမ်ထဲမှာနေရတဲ့ရက်တွေများလာတဲ့အခါရုပ်ပိုင်းဆိုင်ရာကျန်းမာရေးသမဂ္ဂစိတ်ပိုင်းဆိုင်ရာကျန်းမာရေးဘုတ်ထိခိုက်မှုတွေရှိလာနိုင်တာကြောင့်စိတ်ကျန်းမာရေးကောင်းမွန်နေအောင်လဲခရီးစိုက်နေထိုင်မှုလိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါမင်္ဂလာပါကျွန်တော်ရန်နိုင်ပါအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဇွန်နိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာအော်တိုဝါ23ရက်နေ့ကအသက်80ပြည့်သွားခဲ့ပါပြီ။ဘရာဇီးလ်စင်ရဲ့နံပါတ်10အင်ဂျီကိုဝတ်ဆင်ပြီးတော့ကစားခဲ့တဲ့ပီလီဟာကမ္ဘာဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမားတစ်ယောက်လို့လည်းအတော်များများကသတ်မှတ်ထားကြတာပါ။ပီလီကတော့သူကျမ်းမာပျော်ရွှင်စွာရှိနေပြီးတော့အခုလိုအသက်80အထိနေနိုင်တဲ့အတွက်လည်းဂျင်းနဲ့ဝမ်းမြောက်မိတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Pelos 80 anos eu agradeço todos aqueles que jamais alguns já mandaram mensagem
ကျွန်တော်ရဲ့အသက်80ပြည့်မွေးနေ့မှာမွေးနေ့ဆူတောင်းပေးခဲ့ကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်တချို့တွေလည်းအီးမေးလ်တွေပို့ပြီးတော့ဆူတောင်းပေးကြပါတယ်ကျွန်တော်အခုအသက်80ရှိပါပြီအခုအချိန်ထိကျွန်တော်ကိုကြမ်းကြမ်းပါပါနဲ့အသက်ရှင်ခွင့်ပေးတဲ့ဘုရားသခင်ကိုလည်းကျေးဇူးတင်ပါတယ
်ဖီလီကာတော့သူ့ကိုအခုအချိန်ထိချစ်ခင်အားပေးနေတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပြီးတော့ပြန်မတင်အားပေးသူတွေနဲ့ကစားသမားတွေအနေနဲ့သူ့ကြောင့်တစုံတရာစိတ်နှောက်ယှက်ဖြစ်ခဲ့ကြတယ်ဆိုရင်လေခွင့်လို့ကြဖို့ဆိုပြီးတော့မွေးနေ့မှာပြောသွားခဲ့ပါတယ
် Yo espero que quando eu for pro céu que Deus
Santos အသင်းနဲ့ဖြစ်ဖြစ်ဘရာဇီးအသင်းနဲ့ပဲဖြစ်ဖြစ်ကစားပြီးတော့ရှားခဲ့တဲ့အောင်မြင်မှုတွေကြောင့်တယောက်ယောက်တိမ်ချမ်းမသာဖြစ်ခဲ့ရင်လည်းခွင့်လို့ပါဘောလုံးပွဲတွေမှာကတသင်းနိုင်ရင်တသင်းကရှုံးရတာသဘာဝပါကျွန်တော်အခုချိန်ထိအားပေးကြသူတွေအားလုံးကိုရှင်ထဲကနေအထူးကျေးဇူးတင်ပါတယ
်ပီလီအသက်80ပြည့်မွေးနေ့ကိုကမ္ဘာဘောလုံးလောကသားတွေကလည်းအွန်လိုင်းကနေတဆင့်မွေးနေ့ဆုမွန်ကောင်းတွေတောင်းခဲ့ကြပြီးတော့ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကလည်းပီလီနဲ့ပတ်သက်ပြီးတော့အခုလိုအမှတ်တရဂုဏ်ပြုပြောကြားခဲ့ပါတယ
် Well I went to the cinema with my father only once in my life it was in
ကျွန်တော်ဘဝမှာအဖေနဲ့ရုပ်ရှင်ရုံမှာတစ်ခါပဲရုပ်ရှင်သွားကြည့်ဘူးပါတယ်1982ခုနှစ်ကဖြစ်ပြီးအဲ့ဒါကဘာကားလဲဆိုတော့ပီလီကိုယ်တိုင်ပါဝင်သရုပ်ဆောင်ခဲ့တဲ့Escape to Victory ဇာတ်ပါပြီးတော့နောင်35နှစ်အကြာ2016ခုနှစ်မှာတော့ကျွန်တော်အနေနဲ့ပီလီရဲ့နောက်ဆုံးရုပ်ရှင်ကားကိုသူနဲ့အတူတက်ရောက်ကြည့်ရှုနိုင်ခဲ့ပါတယ်အဲ့ဒီအတွက်လဲဝမ်းသာကြည်နူးမိပါတယ
် Parabéns Pelé estudando
1990ကမ္ဘာချန်ပီယံဘရာဇီးလ်အသင်းရဲ့နီးပြမာရီယိုဇာဂါလိုကလည်းသူ့ရဲ့ရောင်းရင်းကြီးရဲ့အသက်80ပြည့်မွေးနေ့အတွက် Happy Birthday ပြောစရာမွေးနေ့ဖြစ်ပါစေဆိုပြီးတော့ဆုတောင်းပေးခဲ့ကြသလိုဘရာဇီးလ်မျိုးသမီးအသင်းကတိုက်စစ်မှုမာတာနောက်တခြားဘရာဇီးလ်ကစားသမားဟောင်းတွေဖြစ်တဲ့ဘီဘက်တိုဒွန်ဂါကာဖူနဲ့ကမ္ဘာကျော်တိုက်စစ်မှုရိုနယ်ဒိုတို့ကလည်းပီလီအတွက်မွေးနေ့ဆုတောင်းပေးခဲ့ကြပါတယ
်ပါရစ်ဘရာဇီလီယားရစ်ဖလာဒူပယ်လေယားအဖလာဂျူမာအင်တီဒါ
ဒါပြင်အင်္ဂလန်တိုက်စစ်မှုဟောင်း Gary Lineker ကလည်း PD နဲ့ပတ်သက်ပြီးတော့အခုလိုအမှတ်တရစကားဆိုခဲ့ပါတယ
် Hi Gary Lineker here I just want to wish you Pelé a very happy 80th birthday
ကျော်ရှင်စရာအသက်80ပြည့်မွေးနေ့ဖြစ်ပါစေလို့ဆုတောင်းပါတယ်ကျွန်တော်ကခမားကစားရာကိုကြည်ပြီးကြီးပြင်းလာခဲ့တာပါကျွန်တော်မှတ်မိသလောက်ပထမအဆုံးကြည်ဘူးတဲ့ဘောလုံးပွဲကမက္ကဆီကိုမှာကျင်းပခဲ့တဲ့1990ကမ္ဘာဖလားနဲ့ဘရာဇီးအသင်းပါအဲ့ဒီမှာခင်ဗျားကလည်းဒီပြိုင်ပွဲကြီးမှာနာမည်ကြီးကစားသမားဖြစ်တယ်လို့ကမ္ဘာအကောင်ဆုံးဘောလုံးသမားတွေထဲကတယောက်လည်းဖြစ်နေပါပြီဘောလုံးလောကအတွက်လှုပ်ပေးခဲ့တာတွေအားလုံးအတွက်ကျေးဇူးတင်ပါတယ်ပျော်စရာကောင်းတဲ့မွေးနေ့တွေကိုလည်းနောင်နှစ်ပေါင်းများစွာပိုင်ဆိုင်နေပါစေဗျာ
တဲ့ဘောဆက်လက်ဂျန်ဒါရီယို
ဒါပြင်ကစားသမားဟောင်းတွေထဲကစပိန်နဲ့ရီယယ်မက်ဒရစ်ဂိုးသမားဟောင်းအီဂါကာစီယပ်Chelsea တိုက်စစ်မှုဟောင်း DDA Drogba တို့အပြင် Real နီးပြဇီဒန်း Tottenham နီးပြ Mourinho နဲ့ Liverpool နီးပြ Jurgen Klopp တို့ကလည်းပီလီမွေးနေ့အတွက်ဆိုပြီးတော့အမတ်တရနှုတ်ဆက်ဆုတောင်းတာတွေလုပ်ခဲ့ကြပါတယ
် Happy birthday to you Happy birthday to you Happy birthday dear Pelé Happy birthday to you You know 2006 is one of the biggest days still in my life my birthday
ခင်ဗျားကျွန်တော်ခင်ဗျားရဲ့နံပါတ်10ဘောလုံးအင်ကြီးကိုလက်မှတ်ထိုးပြီးပေးခဲ့တဲ့2006ခုနှစ်ကျွန်တော်ရဲ့မွေးနေ့ကတော့ကျွန်တော်ဘောမှာကြီးကျယ်ခမ်းနားဆုံးကျော်ရွှင်စရာအကောင်းဆုံးမွေးနေ့တွေထဲကတစ်ခုပါအဲ့ဒီအင်ကြီးကိုကျွန်တော်တစ်သက်လုံးသိမ်းထားပါပါအ အခုခမရရဲ့အသက်80ပြည့်မွေးနေ့ကိုအခုလိုမွေးနေ့ဆုတောင်းစကားပြောရတဲ့အတွက်ဂုဏ်ယူပါတ
ယ်။ဟုတ
်ဖီလီယာ1958 60နှစ်နဲ့80ခုနှစ်တွင်မှာဘရာဇီးလ်တဲ့အတူကမ္ဘာဖလားကို3ချိန်ပိုဆွဲပြီးတော့အများဆုံးရထားသူဖြစ်ခဲ့သလို1956ကနေ89ခုနှစ်အတွင်းပွဲပေါင်း1363ပွဲမှာဂိုးပေါင်း1299ဂိုးသွင်းပြီးတော့ကမ္ဘာမှာဂိုးအများဆုံးသွင်းသူအဖြစ်နဲ့ဂင်းနစ်စာရင်းလဲတင်ထားသူပါသူရဲ့ကစားဘောဟောင်းဖြစ်တဲ့ Ravelino ကတော့ Pili Ha သမိုင်းတစ်လျှောက်မှာအကောင်းဆုံးဘောလုံးသမားဖြစ်တဲ့ဆိုပြီးတော့ပြောလိုက်ပါတယ
် Mo jogador que eu jogar na minha vida eu não vou acho que na minha vida
ကျွန်တော်ဘဝမှာတွေ့ဘူးသမျှအတင်းမှာတော့သူကအကောင်းဆုံးဘောလုံးသမားပါကျွန်တော်ထင်ပါတယ်ကျွန်တော်ဘဝမှာပီလီလိုကစားသမားမျိုးနောက်တစ်ယောက်မတွေ့ဘူးသလိုတွေ့မယ်လို့တော့မထင်တော့ပါဘူးသူသွင်းခဲ့တဲ့ဂိုးတွေကလည်းအများကြီးပါကစားသမားတွေအတော်များများကိုသူနဲ့ရှင်ပြီးပြောကြပါတယ်ဒါပေမဲ့ပီလီနဲ့ရှင်နိုင်တဲ့သူတယောက်မှမရှိသေးပါဘူ
းဆိုတော့ Revelino ပြောသလိုပီလီဟာသမိုင်းတစ်လျှောက်မှာကမ္ဘာအကောင်းဆုံးဘောလုံးသမားပါလားဒီဘောလုံးသမိုင်းတစ်လျှောက်မှာဘသူကကမ္ဘာအကောင်းဆုံးဘောလုံးသမားဆိုတာနဲ့ပတ်သက်ပြီးမေးခွန်းတွေလည်းအချင်းချင်းထွက်ခဲ့ပါတယ်။အချင်းကတော့ပယ်လီနဲ့အတူအာဂျင်တီးနာတိုက်စင်မှုမာရာဒေါနာဟာလည်းသမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့အတော်များများကသတ်မှတ်ခဲ့ကြပြီးတော့သဘောထားတွေလည်းအမျိုးမျိုးကွဲခဲ့ကြပါတယ်။ဒါပြန်ဒီဘက်တက်ဂရက်နဲ့ထောင်ပြေလွန်နှစ်တွေကိုရောက်လာတဲ့အခါမှာလည်းအာဂျင်တီးနာနဲ့ဘာစလိုနာတိုက်စင်မှုမက်ဆီပေါ်တူဂီတိုက်စင်မှုခရစ်စတီယာနိုရိုနာလ်ဒိုတို့ရဲ့အောင်မြင်မှုတွေကြောင့်သူတို့ဟာလည်းသမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားတွေဖြစ်တယ်ဆိုပြီးတော့ပြောတာတွေလည်းရှိလာနေပါတယ်။ဒါပေမဲ့ဒီကြော်တာကတော့ကမ္ဘာဖလားသမိုင်းရခဲ့တဲ့အချင်းအရေးအတွက်နဲ့ရှင်းမယ်ဆိုရင်တော့ဘီလီဟာကမ္ဘာဖလားကို၃ချိန်ရထားတာကြောင့်အခုချိန်ထိတော့ဂျန်တဲ့သူတွေအနေနဲ့သူ့ကိုမရှင်းနိုင်တဲ့အတွက်သမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။ဒါပေမဲ့တချို့တွေကလည်းခစ်တင်မတူတဲ့အတွက်ဘယ်သူအကောင်းဆုံးဆိုတာကိုပြောဖို့မဖြစ်နိုင်ဘူးလို့ဆိုတဲ့သူတွေရှိပါတယ်။ပြီးတော့သူတို့ရဲ့အောင်မြင်မှုတွေကလည်းတယောက်နဲ့တယောက်မတူတာကြောင့်ဘယ်ပေါ်မှာအခြေခံလဲဆိုတာကလည်းအငင်းပွားစရာတစ်ခုလို့ဆိုရမှာပါ။ဒါမှမဟုတ်ဘလို့ပဲဖြစ်ဖြစ်ပီလီဟာကမ္ဘာအကောင်းဆုံးဘောလုံးသမားတွေကတယောက်ဖြစ်တယ်ဆိုတာကိုဘောလုံးဝါသနာရှင်တွေဘောလုံးလောကသားတွေချွင်းချက်မရှိလက်ခံထားတယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ဘူဒူးညအတွက်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့6ရက်ပြည့်လွန်တဲ့အချိန်ဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာအရီဇိုနာပြည်နယ်မှာမဲဆွယ်ပွဲနှစ်ခုလုပ်ဖို့အစီအစဉ်ထားပါတယ်။မစ္စတာဘိုင်ဒန်ကတော့ဒီသတင်းပတ်တွင် Iowa, Florida, Wisconsin နဲ့ Michigan ပြည်နယ်တွေမှာမဲဆွယ်ပွဲတွေလုပ်ဖို့အစီအစဉ်ထားပါတယ်။နောက်ဆုံးထွက်ထားတဲ့တနင်္ဂနွေလူထုသဘောထားစာတမ်းတွေအကြောမစ္စတာဘိုင်ဒန်ကသမ္မတထရမ့်ထက်ထောက်ခံမှု800ခန့်လို့နှိပါအတားရနေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာသတိလင်္ကာသမ္မတဂိုတာဘာယာရာဂျာပက်ဆာနဲ့ကိုလံပွန်မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးပါတယ်။ဒီလိုငါနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးခက်ခဲပေမဲ့လိုအပ်တဲ့ရွေးချယ်မှုတွေလုပ်ဆောင်ရမယ်လို့အမေရိကန်ကပြောခဲ့တဲ့ပေါ့ဒါဟာသတိလင်္ကာကိုဗိုလ်ချုပ်အနိုင်ကျင့်တာပဲလို့တရုတ်ကတင်းလာနေမှာပြောဆိုကန့်ကွက်ခဲ့ပြီးတဲ့နောက်ဝန်ကြီးပွန်ပေယုံနဲ့သတိလင်္ကာသမ္မတတို့တွေ့ကြတာပါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနေနိုင်ငံကကိုယ်စားလှယ်9ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်လူကိုယ်တိုင်ပါဝင်တက်ရောက်ဆွေးနွေးတဲ့စီဝီအားလုံးကိုဖျက်သိမ်းလိုက်တဲ့အကြောင်းကုလသမဂ္ဂကကြေညာပါတယ်အင်္ဂါနေ့ဒီဆိုရင်သတင်းတစ်ပတ်အတွင်းကမ္ဘာတဝန်းကိုဗစ်ရောဂါကူးစက်သူပေါင်း 2.8 သန်းနဲ့စံချိန်တင်ထပ်တိုးခဲ့တယ်လို့ဒေသုံသူအခြေတွယ်လဲ 4,000 ထပ်တိုးတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကူးစက်သူ 4,300 ကျော်ရှိခဲ့ပြီးကူးစက်သူပေါင်း 8 သန်းနီးပါးရှိနေပါပြီ။ဒေသုံသူကစုစုပေါင်း 1,200 ကျော်ပါပြီ။ချိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးမန်လာနှောင်းပိုင်းကအရေးပေါ်အခြေအနေကြေညာထားတာကိုလူဝမာလာကိုဒီထပ်ပြီးတုံ့ပြန်ဖို့ဒီနေ့အစိုးရအဖွဲ့အစည်းအဝေးမှာသဘောတူလိုက်ကြောင်းအစိုးရအဖွဲ့ပြောခွင့်ရကပြောပါဗျ။ဗိုလ်ဒူးညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.